to the Voice of America in Burmese.
Namaste Kimasha. 워싱턴의 러디오 아메리칸 당간에 2020 메라 16일 신인님 매니켄 시즌들을 မြန်မာ စံနယ်ချိန် မနက် 6:00 ကနေ 9:00 အထိ လိုင်းနိုမီတာ 2440 နဲ့ 51 လိုင်းနိုမီတာ 190 တို့ကနေ ထုတ်လွှင့်ပေးနေပါပြီ ကျွန်မခင်ရက်ပါ ဒီမနက်ကင်း သတင်းတွေကို ကိုရဲမင်းထွန်းနဲ့ အတူပြောပြပေးပါမယ် ကိုရိုနာဗိုင်းရပ်စ် ကာယောဂါကြောင့် ကန့်သက်ထားတာတွေကို ပြန်ပြီးဖြေလျှော့ပေးနေချိန်မှာပဲ နိုင်ငံအများပြားမှာ စီးပွားရေး အခြေအနေက တဖြည်းဖြည်း ဆိုးဝါးလာနေပါတယ် ဥရောပက စီးပွားရေး အချက်အချာဖြစ်တဲ့ Germany နိုင်ငံရဲ့ စီးပွားရေးဟာ 22 ရာခိုင်နှုန်းကျဆင်းသွားပြီးပထမလေးလပတ်တင်မှာပဲစီးပွားရေးဆုတ်ယူလာတာဖြစ်ပါတယ်။ပေါ်တူဂီမှာလည်းပထမလေးလပတ်မှာ 3.9 ရာခိုင်နှုန်းအထိထိုးကျသွားတာဖြစ်ပါတယ်။ဒီယောဂါပိုးကူးစက်မှုကမ္ဘာမှာဒုတိယအများဆုံးဖြစ်နေတဲ့ရုရှားကတော့ယောဂါပိုးရှိမရှိစမ်းသပ်မှုတွေကိုတောက်ကြနေမှာပဲစပြီးဂျပန်ဆစ်ဆင်းနေပါပြီ။ကိုရိုနာဗိုင်းရပ်စ်ကာယောဂါတန်အကြီးကျယ်ခံစားရတဲ့အမေရိကန်နိုင်ငံမှာတော့တောက်ကြနေအထိဆို လူပေါင်း1,400ကျော်အကူးဆက်ခံရပြီးရှစ်တောင်း600ကျော်တည်ဆုံးရတယ်လို့အမေရိကန်ချိန်ဆက်ဂျွန်ဟော့ပကင်းစ်တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ကမ္ဘာတစ်လွှာဒီယောဂါအကူးဆက်ခံရသူကလည်းတောက်ကြနေမှာဒေသံကွဲကျော်သွားပြီးတည်ဆုံးရသူကလည်းသုံးသိန်းကျော်ရှိနေတယ်လို့ဖော်ပြထားပါတယ်။ဗီယက်နာကကုလသမဂ္ဂဆိုင်ရာတရုတ်အသံမှကြီးကအမေရိကန်နိုင်ငံဟာကုန်သွယ်ရေးအတားအဆီးတွေချပြီးကမ္ဘာစီးပ သက်ရှူလမ်းကြောင်းဆန်ရထိခဲ့စေတဲ့ COVID-19 ရောဂါကုသတဲ့ Remdesivir ဆေးကိုလမ်းမဲ့သတင်းပတ်တွေအတွင်းစပြီးထုတ်လုပ်တော့မယ်လို့ပါကစ္စတန်ကတောက်ကြနေမှာကြေညာပါတယ်Remdesivir ဆေးထုတ်လုပ်တဲ့ American နိုင်ငံ Gilead ဆေးကုမ္ပဏီနဲ့ Pakistan နိုင်ငံက Frozen ဆေးကုမ္ပဏီတို့အတူတွဲပြီးဒီဆေးကိုထုတ်တော်မှာဖြစ်ကြောင်း Pakistan ကျန်းမာရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။ Pakistan ဟာဒီဆေးထုတ်မဲ့နိုင်ငံ၃နိုင်ငံထဲကတနိုင်ငံဖြစ်ပါတယ်။ဒီဆေးကိုသတင်းပတ်6ပတ်ကနေ10ပတ်တွင်းထုတ်မှာဖြစ်ကြောင်းနဲ့ဒီဆေးက Pakistan နိုင်ငံထဲက COVID-19 ရောဂါရှင်တွေကိုကုသပေးနိုင်မယ်အပြင်နိုင်ငံပေါင်း128နိုင်ငံကိုလည်းတင်ပို့ပေးမှာဖြစ်ကြောင်းဝန်ကြီးကပြောပါတယ်။လူရေသန်း220ရှိတဲ့ပါကစ္စတန်နိုင်ငံမှာဒီရောဂါအခုဆက်ခံရသူပေါင်း 38,000 ကျော်ရှိပြီးသေဆုံးရသူက800လောက်ရှိနေတာပါ။ကတ်စ်လူမျိုးတွေကိုလူလာတဲ့တူရကီအရှေ့ပိုင်းနဲ့အရှေ့တောင်ပိုင်းတွေကမြို့တော်ဝင်4ဦးကိုထပ်ပြီးဖမ်းဆီးခဲ့တယ်လို့တူရကီအာဏာပိုင်တွေကတောက်ကြနေမှာပြောပါတယ်။ဒီမြို့တော်ဝင်တွေဟာတရားမဝင်အဖွဲ့အစည်းအဖြစ်ကြီးညာထားတဲ့ကတ်စ်အလုသမားပါတီ PKK နဲ့ဆက်နွယ်နေတယ်လို့အစိုးရကဆွဆွဲထားတဲ့ပြည်သူ့ဒီမိုကရက်တစ်ပါတီ HDP ကဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအနိုင်ရခဲ့ကြတဲ့နောက်မြို့တော်ဝင်45ယောက်ကိုလည်းအစိုးရကယာရုကနေဖယ်ရှားပစ်ခဲ့တာဖြစ်ပြီးဒီထဲက22ဦးကတော့အကြမ်းဖက်မှုဆွဆွဲချက်တွေနဲ့အကျဉ်းချခံနေရပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်မှုတွေဖြစ်ပွားနေပြီးအာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ပြီးမဆနိုင်ပဲဖြစ်နေပေမဲ့အမေရိကန်အစိုးရကအာဖဂန်မှာရှိတဲ့အမေရိကန်တပ်သားထောင်ပေါင်းများစွာကိုပြန်ပြီးရုပ်သိမ်းပေးမယ်လို့ဖေဗရီလတုန်းကသဘောတူထားတဲ့အတိုင်းလုံဆောင်ဖို့ရှိနေပါတယ်။ American ဘက်ကကြေပေးထားတဲ့အတိုင်းဇူလိုင်လလယ်လောက်မှာတပ်သား 8,600 လောက်ပဲခြံထားမှာဖြစ်ပြီးလာမယ့်နှွေဦးရာသီမှာ American နဲ့မဟာမိတ်တပ်တွေအားလုံး Afghan ကနေထွက်ခွာပြီး American နဲ့ကာလအကြာရှည်ဆုံးပါဝင်နေတဲ့စစ်ပွဲကိုအဆုံးသတ်ဖို့လုံဆောင်မှာဖြစ်ပါတယ်။ဒါပေမဲ့ Afghanistan နိုင်ငံမှာငြိမ်းချမ်းရေးရဖို့ကတော့မရေမရာရှိနေစေပါ။ Afghan မှာအရသားတွေတိုက်ခိုက်ခံရမှုဇက်တိုက်ဖြစ်ပွားခဲ့တဲ့နောက်ပိုင်းအာဖဂန်သမ္မတအာရှရက်ဂါနီကတာလီဘန်တွေကိုပြန်ပြီးထိုးစစ်ဆင်နေတယ်လို့ပြောခဲ့တာဖြစ်ပါတယ်။အာဖဂန်ကနေအခုလိုအမေရိကန်တပ်တွေပြန်ပြီးရုပ်သိမ်းတာကစစ်ပွဲကိုအဆုံးသတ်စေမှာမဟုတ်ကြောင်းအာဖဂန်တဲကအကြမ်းဖက်အဆင့်တွေရဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်အမေရိကန်တပ်တွေထားရှိဖို့လိုတယ်လို့အမေရိကန်အောက်လွှတ်တော်လက်နက်ကိုင်အဖွဲ့များဆိုင်ရာကော်မတီဝင်တချို့ကထောက်ပြနေကြပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမထွန်ပါသတင်းတွေကိုဆက်လက်ကြီးညာသွားပါမယ် မီလာ၄ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံကိစ္စတကပိအစည်းအဝေးပြုလုပ်ခဲ့တာကိုကြိုဆိုကြောင်း UK နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ COVID-19 ကပ္ပကရောဂါကြောင့်နေချင်းရခိုင်နဲ့ချင်းပြည်နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့အကြားပြစ်ပကတွေအရှိန်မြင့်တက်နေပြီးအရသားတွေထိခိုက်နေတာကြောင့် UK နိုင်ငံကအဲ့ဒီအစည်းအဝေးကိုခေါ်ယူဖို့တောင်းဆိုခဲ့တာဖြစ်တယ်လို့လည်း UK နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ဒေါက်တာဆူဂျီကိုရန်ဦးဆောင်ပြီး COVID-19 ရောဂါအကြောင်းလူထုအသိပေးပညာပေးလုပ်ငန်းတွေလုပ်နေတာတွေစီးပွားရေးကုစားဖို့ COVID-19 Economic Relief Plan တွေလှောက်ဆောင်နေတာတွေအပါအဝင် COVID-19 ကရောဂါတုံ့ပြန်ရေးလုပ်ငန်းတွေမြန်မာနိုင်ငံမှာလှောက်ဆောင်နေတာကို UK နိုင်ငံကအသိမှတ်ပြုပြီးကောင်းမွန်တဲ့လှောက်ဆောင်ချက်တွေအဖြစ်မြင်ပေမဲ့ရခိုင်ပြည်နယ်ကပြည်ပကတွေကတော့အကောက်ွယ်မဲ့နေသူတွေကို COVID-19 အနေနဲ့ပိုးပြီးရှိလာစေတယ်လို့လည်းဆိုပါတယ်။တိုက်ပွဲတွေကြောင်းပြည်ပကဖြစ်ရတဲ့အကြောင်းရင်းတွေကိုရှာဖွေဖြေရှင်းဖို့မလွယ်ကူသလိုရေရှည်လုပ်ငန်းတစ်ခုဖြစ်တဲ့ Rohingya ဒုက္ခသည်တွေမိမိဆန္ဒလျောက်ဂုံတိတ်ကရှိရှိနေရပြန်ရေးပတ်ဝန်းကျင်ကောင်ဖန်တီးပေးဖို့ကိုလည်းခက်ခဲသွားစေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်မြမတမတော်ကမေလ9ရက်နေ့ကကြေညာထားတဲ့တနင်္ဂနွေလုံးအဖြစ်ရဆဲရင်နယ်ပယ်အတွင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကိုလည်းတိုးချဲ့ထည့်သွင်းဖို့မြမတမတော်ကိုတိုက်တွန်းထားပြီးအဲ့ဒီပြည်နယ်တွေရဲ့ internet line တွေဖြတ်တောက်ထားတာပြန်ဖွင့်ပေးဖို့ကိုလည်း UK နိုင်ငံကတောင်းဆိုထားပါတယ်။ UK နိုင်ငံအနေနဲ့ကုလသမဂ္ဂ ASEAN နဲ့မြန်မာနိုင်ငံကိုအကူအညီပေးနေတဲ့အလှူရှင်နိုင်ငံတွေနဲ့ Rohingya ဒုက္ခသည်တွေကိုနေရပြန်နိုင်ခြင်းအထိကာကွယ်စောင့်ရှောက်ပေးထားတဲ့ Bangladesh နိုင်ငံတို့ကိုကျေးဇူးတင်ကြောင်းလည်း UK နိုင်ငံရဲ့ရုံးရဲ့ကြေညာချက်ထဲဖော်ပြထားပါတယ်။ဒီကနေ့ကလည်းဝန်ကြီးဌာနရဲ့ကြေညာချက်အပေါ်မြန်မာအစိုးရတုံ့ပြန်ချက်ကိုမသိရှိရသေးပါဘူး။မြန်မာအစိုးရကရိုချာသုံးလုံးကိုလက်မခံပေမဲ့ဒုက္ခသည်တွေနေရပြန်ရေးလက်ခံဆောင်ရွက်ပေးမယ်လို့ကြေညာထားပါတယ်ခင်ဗျ။မနီပူရာနဲ့အာတန်ပီဒီယိုတဲ့အိန္ဒိယဗဟိုအစိုးရကိုစန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့ဝင်22ဦးကိုတောက်ကြနေကမြန်မာနိုင်ငံကအိန္ဒိယနိုင်ငံကိုလွှဲပြောင်းပေးရခဲ့ပါတယ်။အဲ့ဒီတောင်းကျမ်းသူတွေကိုအိန္ဒိယနိုင်ငံကအချိန်တော်ကြာရဲကအလိုရှိနေကြတာပါ။ဒါဟာမြန်မာနိုင်ငံကအိန္ဒိယနိုင်ငံရဲ့တောင်းဆိုချက်ကိုပထမဆုံးအချိန်လက်ခံပြီးလွှဲပြောင်းပေးရခဲ့တာလို့လည်း The New Indian Express သတင်းစာကပြောပါတယ်။အဲ့ဒီလက်နက်ကိုင်တပ်ဖွဲ့ဝင်တွေကိုအထူးလျင်နဲ့လွှဲပြောင်းပေးတာလို့လည်းဆိုပါတယ်။အိန္ဒိယကဝေးဝန်ကြီးဌာနကအမည်မဖော်လိုသူတယောက်ကတော့မြန်မာနိုင်ငံကအခုလိုလွှဲပြောင်းပေးတာဟာနောက်ွယ်ကနေတန်တမာရေးရာကျူပတ်မှုရဲ့ရလဒ်တို့လည်းပြောပါတယ်။မနေ့ဇန်နဝါရီလကမြန်မာစစ်တပ်ကအိန္ဒိယအနောက်မြောက်ပိုင်းဒေသအနာလုရှားနေတဲ့စစ်သွေးကြွတွေပေါ်စစ်စီရေးတွေဇက်တိုက်လုပ်တက်ခဲ့ကြရမှာအတော်များများကိုဖမ်းဆီးထောင်ချထားခဲ့တာပါ။အဲ့ဒီဒေသတွေကစစ်သွေးကြွတွေအများစုကမြန်မာနိုင်ငံနယ်နိမိတ်ထဲလုရှားနေကြတာလည်းဖြစ်ပါတယ်။Semiconductor electronic chip ပြားတွေထုတ်လုပ်တဲ့သူတွေအနေနဲ့သူတို့ရဲ့ထုတ်ကုန်တွေကိုတရုတ်နည်းပညာကုမ္ပဏီဟွာဟွေးကိုချောင်းချခွင့်ကိုတားမြစ်ဖို့သရထရမ်အစိုးရကတောက်ကြနေကစတင်လှုပ်ဆောင်လိုက်တဲ့အတွက် American တရုတ်တို့အကြားဆက်ဆံရေးပို့ပြီးတင်မာလာခဲ့ပါတယ်။ American လို့ software နဲ့နည်းပညာ chips ပြားတွေကိုဟွာဝေးကုမ္ပဏီကဝယ်ယူနေတာကိုပြစ်မှတ်ထားပြီး Semiconductor chips ပြားတွေပြပတင်မုတ်ခွင့်စီးမြင်တွေကိုပြန်လည်ပြင်ဆင်သွားမယ်လို့ American ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကပြောဆိုလိုက်တာလည်းဖြစ်ပါတယ်။American တို့ရဲ့လုံဆောင်ချက်အပေါ်ချက်ချင်းလက်တုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံကလည်း American company တွေကိုမယုံကြည်ရတဲ့ company တွေစီးရင်မှထည့်သွင်းသွားဖို့အစင်းသိရှိနေပြီဖြစ်တဲ့အကြောင်းတောက်ကြနေတဲ့တရုတ် Global Times သတင်းစာမှာရေးထားပါတယ်။မယုံကြည်ရတဲ့ company တွေကိုတရုတ်ကစုံစမ်းစစ်ဆေးသွားမယ်ထဲ American နည်းပညာ company တွေဖြစ်တဲ့ Apple, Cisco Systems နဲ့ Qualcomm တို့ပါဝါမှာဖြစ်တယ်လို့ Boeing လေ company ကလည်းရင်တွေဝယ်ယူဖို့ကိုလည်းစိုက်ညံထားမှာလို့ Global Times သတင်းစာကပြောပါတယ်။COVID-19 ရောဂါထိကျုံရေးအတွက်တိကျခွဲစောင့်ကြည့် quarantine ခံရသူတွေလိုက်နာရမယ့်စည်းကမ်းကိုဖောက်ပြက်ပြီးဟိုတယ်အပြင်ကိုထွက်ခဲ့တဲ့ American ကုန်တင်လေမှုတူကိုစင်ကာပူနိုင်ငံကထောင်ဒဏ်ချမှတ်လိုက်ပါတယ်။ COVID-19 သေယူပို့ဆောင်တဲ့ American company FedEx ရဲ့လေယာဉ်မှူး Brian Dugan Yeogan ကတိကျခွဲစောင့်ကြည့်ခံရသူတွေဖြစ်ပြီးစင်ကာပူကမပြန်ခဲ့တဲ့ရက်ဧပြီ9ရက်နေ့မှာ၃နိုင်ငံကြားဟိုတယ်အပြင်ကိုထွက်သွားခဲ့တာကိုတာဝန်ရှိသူတွေကစစ်ဆေးတွေ့ရှိခဲ့တာပါ။သူကရထားနဲ့မြူရဲကိုသွားပြီးနှာခေါင်းစည်းနဲ့အပူချိန်တိုင်းကရိယာဝယ်ယူတာဖြစ်ကြောင်းတရားဥပမာပြောကြခဲ့ပြီးအဖြစ်ရှိကြောင်းဝန်ခံတာကြောင့်ပြည်ထောင်သတင်းလေးပတ်ထောင်ဒဏ်ချမှတ်ခဲ့တာလည်းဖြစ်ပါတယ်။စင်ကာပူနိုင်ငံမှာနိုင်ငံအတွင်းအသွားအလာကန့်သတ်ထားတာတွေတဖြည်းဖြည်းလျှော့ပေးနေပေမဲ့လူများကြားနှာခေါင်းစည်းမတက်တာလူချင်းခွတ်ခွာခွာနေဖို့စည်းကမ်းကိုမလိုက်နာတာနဲ့တိကျခွဲဆောင်ကြည့်စည်းကမ်းချိုးပေါက်သူတွေကိုတော့ပြင်းပြင်းထန်ထန်အရေးယူပါတယ်။လေမှုရေရကန်ဟာကော်ရတီဖောက်ပြက်လို့အပြစ်ပေးခံရတဲ့ပထမဆုံးနိုင်ငံသားလည်းဖြစ်ပါရယ်ခင်ဗျာ။စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကချင်ပြည်နယ်ဖားကန့်မြို့ကရေမစေးကြောက်ရှာဖွေသူတွေကြားမှာ COVID-19 ကာကွယ်ရေး ကျမ်းမာရေးလမ်းညွှန်ချက်တွေအတိုင်းလိုက်နာဆောင်ရွက်တာမရှိကြတဲ့အတွက်တောင်ဝန်ရှိသူတွေနဲ့ဒေသခံတွေကြားစိုးရိမ်မှုတိုးလာနေတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကာကွယ်ရေးကိုမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့တက်နိုင်သမျှဆောင်ရွက်နေချိန်မှာဖားကန့်မြို့မှာလည်းမြို့ဝင်အထွက်ကိုစစ်ဆေးရေးဂိတ်၄ခုနဲ့တားဆီးပိတ်ဆို့ပြီးမြို့ပြင်ကလူစိမ်းတွေအလွယ်တကူဝင်မလာရအောင်လုံခြုံရေးတောင်ဝန်ရှိသူတွေနဲ့မြို့နယ်အုပ်ချုပ်ရေးဘိုင်းကပူးပေါင်းစစ်ဆင်နေပါတယ်။ဒီလိုအခြေအနေမျိုးမှာဖားကန့်မြို့ကျောက်စိမ်းဒူးဖော်ကြီးလောက်ကရေစာဘုံတွေမှာနေ့စဉ်ကြောက်ရှာနေကြတဲ့ရေမစေးကြောက်ရှာဖွေသူတွေကြားမှာတော့ကျမရေသတိပေးလမ်းညွှန်ချက်တွေအတိုင်းလိုက်နာမှုမရှိတာကြောင့်စိုးရိမ်စရာအခြေအနေတွေမြင်တွေ့နေရတယ်လို့ကိုဗစ် -19 ကာကွယ်ရေးကိုယ်တိုင်ကွင်းစင်ဆောင်ရွက်နေတဲ့ဖားကန့်မြို့နယ်ပြည်သူ့လွှတ်တော်ကလည်းဦးတင်စိုးက VOA ကိုပြောပါတယ
်ဒီရေမစေးလူရန်စားတွေမှာကျတော့ဘာဖြစ်လဲဆိုတော့သူတို့ညီမကျတော့လက်လုံးမှာပါစပ်လုပ်ရတဲ့အနေအထားမျိုးလေးဒီရေမစေးရှာရမလို့ရမှကြောင်လေးရောင်းရမှအစားလို့ရနိုင်တဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့သူတို့တွေကတော့နဆလီနိုင်ရှာနေကြတယ်လူစုလူဝေးဆိုတဲ့နာမနင်းနေတော့လူစုလူဝေးမဟုတ်တောင်းနဲ့တိန်းနဲ့ချီကြရှိတဲ့เนาะဒီဟာတွေကလုံနေကြတာကျွန်တော်တို့ကဘလုံးမတားရှိလို့လည်းမရအောင်စီမဲကမဲနဲ့လူမစုရပါဘူးဆိုမှလည်းတနေ့လုံးတညလုံးနဆလီနိုင်စုနေတယ်ဗျဘလုံးမအာနာလည်းမတက်ရောက်ဘူးတရားဥပဒေစုံဝေးကသူတို့ရှင်မရောက်တဲ့ခါကျတော့เนาะဒီဥုတ်ထဲထားတဲ့ကိုဗစ်ကြီးတာရောက်သွားလို့ကတော့အဲ့ဒီဟာတွေကိုကျွန်တော်တို့ကဆွေးနွေးမှုဖြစ်တယ
်အစိုးရကကျန်းမာရေးသတိပေးချက်တွေထုတ်ပြန်ထားပေမဲ့ဝန်ဆောင်အတွက်ရုန်းကန်နေကြရတာကြောင့်ရီမစေးကြောက်ရှာဖွေသူတွေကြားမှာခက်ခွက်ခွာနေရမဲ့ social distancing ဆိုတာမရှိသလိုနှာခေါင်းစည်းသုံးသူအလွန်နှဲပါပြီးတကယ်တမ်းယောဂါကူးဆက်လာရင်ထိမရဖြစ်မှာကိုစိုးရိမ်နေရသူကဖားကန့်ကြောင်စိမ်းတူးဖော်ရေးလောက်ွက်နာနေထိုင်သူကိုစုံမိုးထက်ဖြစ်ပါတယ
်မြေသာဘုံတပုံတပုံမှာအနည်းဆုံးမရှိပါဘူးဆို300နဲ့500အများဆုံး1000ပတ်ချာလည်းရှိတယ်အဲ့ဒါကတော့ပခုံးချင်းတိုက်ခင်ချင်းပေါက်တကယ်ကိုပြားအုံကြီးလိုပဲပြတ်သိမ့်ပြီးတော့အဲ့လိုနေနေတာအဲ့တော့မတ်ပါတဲ့လူလည်းရှိတယ်မပါတဲ့လူရှိတယ်တချို့ကလိုက်နာတယ်များသောအားဖြင့်အများစုကမလိုက်နာကြအောင်အဲ့တော့ရေမစိအတိုင်းဝိုင်းမူကကင်တွယ်ဖို့တော်တော်ကူခက်တယ်အရန်ကူခက်တဲ့ထဲမှာပါတယ်ကျွန်တော်တို့ဒီဖားကန်ဖြစ်ရင်တော့ကိုယ်စီကမတွေးရဘူးဖားကန်မှာရှိတဲ့လူတွေကိုတွေးလိုက်ရင်မတ်တက်တဲ့ဝီကအင်တာနက်အများသောအားဖြင့်တိတ်မတတ်ကြတော့တွေးတယ
်ကိုဗစ် -19 ကာကွယ်ထိန်းချုပ်ရေးဆိုင်ရာ NLD အစိုးရရဲ့စီမံခန့်ခွဲဆောင်ရွက်မှုတွေဟာအားရစရာမကောင်းဘူးဆိုတဲ့ဝေဖန်ထောက်ပြမှုတွေလူမှုကွန်ရက်မီဒီယာတွေပေါ်မှာထွက်ပေါ်နေတဲ့တစ်ချိန်တည်းမှာပဲဖားကန့်မြို့မှာလည်းဒေသခံတွေလူမှုရေးအဖွဲ့တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေပူးပေါင်းပြီးကိုဗစ်ကာကွယ်ရေးအတွက်လိုအပ်ချက်ကိုကိုနီးကိုဟန်နဲ့ဖြည့်ရှင်းနေရတယ်လို့ကိုစုံမိုးထက်ကပြောပါတယ
်ကျွန်တော်တို့ဆိုလို့ရှိရင်ကိုတူကိုရာကျွန်တော်တို့ဘော်ဒါပေါင်းတိနေစုပြီးတော့ PPE ဝတ်စုံ1000လုပ်တယ်မြန်မာနိုင်ငံမှာအများဆုံးတော့ကျွန်တော်တို့ပြောလို့ရတယ်ဒီစစ်ဆေးခိတ်တွေမှာဆိုလို့ရှိရင်လည်းအဲ့ဒါဝန်ထမ်းတွေရှိတယ်အနည်းဆုံးတရက်တရက်လူ20လောက်စားစီးပြီးနေ့စဉ်သွားစီးပြီးလာစီးပြီးကျမရေဝန်ထမ်းတွေအကျူပူးစီးပြီးတခြားကမထောက်တော့ဘူးဟိုဒီ quarantine ဝင်ဖို့အတွက်ဆိုလို့ရှိရင်လည်းတခြားကမပြီးဘူးဗျာကျွန်တော်ပြောပြတာဖယ်လို့တော့အဆင်ပြေပါလေအဲ့တော့ဘာလို့တုံးဆိုတော့ဒီမှာရှိတဲ့လုပ်ငန်းရှင်တွေပရိုက်တာဖွဲ့တွေ volunteer တွေကတခါတည်းဟိုအလှူငွေလိုက်ခန့်ဒီ quarantine တွေအတွက်တခါတက်ဆိုင်ဌာနကိုသွားလူကျူးမှုမှုတွေလုပ်ဟာတော်တော်ဆိုးတယ်ကျွန်တော်တို့အစိုးရတသက်မထောက်ပါနဲ့ဘာမှမရှိဘူး
ဒီလိုဝေဖန်မှုတွေပေါ်နားလည်ပေမဲ့အစိုးရကအတတ်နိုင်ဆုံးဖြည့်ရှင်းဆောင်ရွက်နေတယ်လို့ဖားကန့်ပြည်သူ့လွှတ်တော်ကဆိုလဲဥတင်စိုးကရှင်းပြပါတယ
်။အဲ့ဒါတော့ဒီလိုရှိပါတယ်။ရှင်းရှင်းပြောရရင်နောက်ဆုံးကတိုင်းပြည်ရဲ့ budget ပေါ်မှာလည်းမူတည်ပါတယ်။အခုမရှိရှိတာနဲ့ချွေတာပြီးတော့ကျန်းမာပြီးတော့လုံနေရတဲ့အနေအထားမျိုးမှာဒီလိုကာယောဂါဆိုပြီးဖြစ်လာတဲ့အခါမှာကျတော့မဖြစ်ဖြစ်အောင်ကျွန်တော်ဆောင်ရွက်နေရတဲ့အနေအထားမျိုးဖြစ်တယ်။နောက်ဒီကိုချီမခံမှုညာပြင်းနေဆိုတော့လည်းပဲကျွန်တော်တို့ဒီမှာလည်းအားလုံးကအုတ်ချွေးတစ်ခုတည်းမဟုတ်ဘူးဗျ။ကျွန်တော်တို့ဒီမှာမြို့နယ်တိုင်းလူတို့မှာရှိတဲ့လူတော်ကိုယ်စားတဲ့အားလုံးဟာဒီအုပ်ချုပ်ရေးနဲ့လက်တူလက်တွဲပြီးတော့မှဒီလူတွေခုနပြောတဲ့အချက်ဒီအရဖက်ဖွဲ့စည်းတဲ့အုပ်ချုပ်ရေးဖွဲ့တွေနဲ့ဌာနဆိုင်တွေပေါင်းပြီးတော့အကုန်လုံးလုံနေကြတာကိုသူ့ဒေတာကုဒေတာကတော့သူ့အနေနဲ့သူတော့ဒါအားလုံးကဝိုင်းဝန်းလုပ်ဆောင်ကြတော့တော်တော်များများကတော့အားရချင်တော့ဖို့ကောင်းတယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ
်။အစိုးရကဒေတာတချို့မှာတားမြစ်ချက်တွေဖြေလျှော့လာပြီးဖြစ်ပေမဲ့ဖားကန့်မြို့အဝင်ထွက်ဂိတ်တွေကိုည9နာရီကနေမနက်6နာရီထိတားမြစ်ကန့်သတ်ထားစေဖြစ်ပါတယ်။လက်ရှိအခြေအနေကတော့တရုတ်နိုင်ငံတဲ့အလုတ်သွားလုပ်ပြီးတရုတ်အနာပိုင်းနေပြန်ခိုင်းတာကြောင့်ပြန်လာရသူ 18,000 နောက်ဖားကန့်မြို့ကိုရောက်လာကြပြီးကွာရန်တင်းစင်တာ20ကျော်မှာတီးကြခွဲထားစောင့်ကြည့်မှုလုပ်ထားပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပ
ါ COVID-19 ကပ်ရောဂါကြီးကြောင့်ကပ်ရောဂါတိုက်ဖြစ်ရေးရှီတန်းကဆောင်ရွက်နေကြတဲ့မြမကျမရေးဝန်ထမ်းတွေမှာစိတ်ပိုင်းဆိုင်ရာရိုက်ခတ်မှုတွေကြုံတွေ့နေရတဲ့အကြောင်းကိုပြောပြပါမယ်ကျမအိမ်တနာထုံးပါCOVID-19 ယောဂကုသခံရတဲ့လူနာတွေကိုပြုစုကုသပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ယောဂကုသခံရနိုင်ခြေပိုများတာကြောင့်သူတို့မှာစိတ်ဖိအားတွေများလာတယ်လို့ကျန်းမာရေးဝန်ထမ်းတွေကိုယ်တိုင်က VOE ကိုပြောပါတယ်။
ကျမရေဝန်ထမ်းတွေကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်လို့အလုပ်သမားစီးရုံကစီးရုံအုပ်ကြီးဒေါက်တာတင်မင်းထွန်းကပြောရေးကိုအခုလိုပြောပါရယ်အဓိကကတော့သူဒီစိတ်ပန်းဆိုင်ရာပေါ့စိတ်ပန်းဆိုင်ရာမှာဆိုရင်သူတို့ကအခက်မတင်မနေကူသွားမလားပေါ့နော်ဒါတစ်ချက်ပေါ့နောက်စိတ်ဖြစ်စည်းမှုများတာပေါ့ဒီခုကိုအချိန်မီကူတာနေနဲ့လူနာနေနဲ့သူတို့ဖြစ်ဆက်ဆံနေတဲ့ခါကျတော့စိတ်ဖြစ်စည်းမှ
ကျွန်တော်တို့ဘုရားပေါင်းသင်းတွေစုပြီးတော့ပြီးပြီးဝတ်ဆောင်တဲ့ချောင်းလဲစိတ်ဖြစ်စီမှုတွေရှိလာကြတယ်လို့ဆိုပါတယ်။လုပ်ငန်းခွင့်အတွင်းအစီအမပြေမှုတွေဖြစ်အားများလာတွေကြောင့်ဒီလိုကာလမှာကျမရဲ့ဝန်ထမ်းတွေအနေနဲ့စိတ်သက်ကြလာတာတွေရှိလာနိုင်တဲ့အတွက်လုပ်ငန်းခွင့်အတွင်းပျော်ရွှင်အောင်စိတ်ပိုင်းဆိုင်ရာမြင့်တင်ရေးလုပ်ပေးတင်တယ်လို့အထွေထွေယောဂထုကုဆရာဝန်ကြီးဒေါက်တာ
န်းကမှဆင်မပြေဒါကြီးကျုံလာတဲ့ခါပေါ့နော်ခါတိုင်းကျုံလာနေခုလက်ရှိအဲ့ဒါနဲ့ချင်းချောင်းနေတဲ့ယောဂနဲ့ရင်ဆိုင်နေရတဲ့အချိန်မှာဆင်မပြေမှုတွေနဲ့ညာလာရင်သူတို့ကိုယ်နိုင်ပါလေဒီစိတ်ဓာတ်ကျတာလေးတွေစိတ်ဓာတ်တော့ဖြစ်နိုင်တာလေးတွေရှိလာနိုင်တယ်ပေါ့နော်အဲ့ဒီစိတ်ဓာတ်ကျခြင်းဖြစ်အောင်တော့ motivation လို့ခေါ်တာပေါ့ကိုယ့်ရဲ့လုပ်ငန်းခွင်မှာပြိုပိုက်လာအောင်အဲဒီကိုယ့်ရဲ့ဒီပါဝင်အတိုင်းဝိုင်းကနေတစ်ဆင့်တရားနဲ့တရားကိုဖိမကူညီစိတ်ဓာတ်မြင့်တင်တဲ့အခါလေးတွေလိုရတော့အထူးသဖြင့်တော့အထက်ဌာနတိုင်းဆိုင်ရာတွေကပို့လို့ရခုလည်းဆရာတို့အနေနဲ့ဒီကျန်းမာရေးဝန်ထမ်းတွေကိုစိတ်ပိုင်းဆိုင်ရာမြင့်တင်လေးတွေဒီလူကန်းသားပေါင်းလုံးကနေဆောင်ရွက်နေတာတွေလည်းတွေ့ရတယ်ပေါ့နော်ဒါလေးရသူတို့ရဲ့စိတ်ပိုင်းဆိုင်ရာတရားမှုလေးတွေကိုဒီကားွယ်နိုင်တဲ့ဆက်မှာပါတယ်ကုစားပေးနိုင်တဲ့ဒီကားလေးကောင်းမွန်တဲ့လုပ်ရတစ်ခုပဲဖြစ်တယ်ပေါ့နော
်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကိုဗစ်ကပ်ရောဂါကာလအတွင်းကျန်းမာရေးဝန်ထမ်းတွေစိတ်ရောဂါအခန့်ရှိသူတွေကပ်ရောဂါကြီးကိုလက်တွေ့ရင်ဆိုင်နေကြရသူတွေရဲ့စိတ်ကျန်းမာရေးအတွက်အင်မတန်စိုးရိမ်စရာဖြစ်နေတဲ့အတွက်ဒီအခြေအနေကိုအစိုးရတွေအနေနဲ့အာရုံစိုက်ကြဖို့တိုက်တွန်းထားပါတယ်ဒီကိစ္စကိုပြဿနာတရက်လို့သဘောထားပြီးကင်တွယ်ဖြည့်ရှင်းကြဖို့အစိုးရတွေလူမှုအခြေပြုအဖွဲ့တွေနဲ့ကျန်းမာရေးအာဏာပိုင်တွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းခဲ့တာဖြစ်ပါတယ်ရှင်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာနိုင်ငံသားသားရှေ့ပြောင်းလို့သမားများနဲ့ရှေ့ပြောင်းအခြေချနေထိုင်သူများအားလုံးကိုကိုဗစ်ရောဂါကိုရှိနေကြည့်လေးလားဆမားရဲ့မိကကြီးစတင်စစ်ဆေးနေတဲ့သတင်းကိုပြောပြပေးပါမယ်။ကျွန်မအေးမှာပါ။မလေးရှားနိုင်ငံမှာနိုင်ငံသားလို့သမားတွေကြားထဲမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေအဖြစ်များလာပြီးတဲ့နောက်နိုင်ငံသားလို့သမားအားလုံးကိုရောဂါကိုကူးစက်မှုရှိမရှိစစ်ဆေးဖို့အတွက်အစိုးရကစီမံဆောင်ရွက်လာတာဖြစ်ပါတယ်။အခုဆိုရင်တနိုင်ငံလုံးအနှံ့လေးလ15ရက်နေ့မှာစတင်စစ်ဆေးနေတယ်ဆိုပြီးမလေးရှားတင်းတင်းစခန်းကြီးကမြန်မာတွေကိုမြန်မာတန်ရုံးကိုစားပြုပြီးအခုညီပေးနေတဲ့ဦးတီရမောင်မောင်ကပြောပြပါတယ်
သူကတော့တနင်္ဂနွေလုံးတိုင်းတာနဲ့နိုင်ငံသားသားစီးပံပေါ့စိတ်ုံမှာဆိုလည်းဦးစိတ်ုံမှာဗနင်းအောင်လုပ်တယ်ဗနင်းဦးလုပ်တယ်ပေါ့နော်ဟိုကသူအားလေးဆိုကြင်50လုံးကိုစီးချစ်ခိုင်းတယ်ကိုရိုနာဗိုင်းရပ်ရောဂါနဲ့ပတ်သက်ပြီးတော့ရောဂါအိုရှိရှိပေါ့ဒါဒါလေးစီးချစ်ခိုင်းတာကတနင်္ဂနွေလုံးတိုင်းတာနဲ့သူသက်ဆိုင်ရာသက်ဆိုင်ရာစိတ်ုံအလုပ်ရောပြီးတော့စားကောက်ဆိုင်နေပေါ့နော်ဒီလိုမျိုးဟိုအားလေးမှာစစ်ချစ်ခိုင်းတာနဲ့ဒီတနင်္ဂနွေလုံးတော့မဟုတ်ဘူးပေါ့ကျွန်တော်တို့ဒီကွာလာလမ်ပူးလို့ဒီယိုဟိုလို့ပါတယ်အကုန်လုံးပေါ့တနင်္ဂနွေလုံးတိုင်းတာနဲ့ဒါကမလေးရှားနိုင်ငံမှာရောက်နေတဲ့နိုင်ငံသားအလုပ်သမားတွေကအကုန်လုံးပြည်ထောင်စစ်ခိုင်းတာနိုင်ငံသားအလုပ်သမားတွေမှာယောဂကူးစက်တဲ့လူတွေကလည်းတော်တော်များများပါလာတဲ့ခါကျတော့ဟိုကဒါကိုထိန်းချုပ်တဲ့အနေနဲ့လည်းဟိုစစ်ခိုင်းတာတစ်ပိုင်းပေါ့နော်တနင်္ဂနွေလုံးတိုင်းတာနဲ့သူတို့ဒီသက်ဆိုင်ရာဒီအလုပ်လုံးဆက်ရုံတွေအကုန်လုံးဆွန်ကြားထားပြီးပါပြီ
မလေးရှားနိုင်ငံမှာမကြာမီဖြစ်နေတဲ့တောက်လို့ရင်းနဲ့ကုန်ထုတ်လုပ်ငန်းတွေမှာလုပ်ကြတဲ့လုပ်သားတွေယောဂကိုမရှိစေရန်ဆောင်ရွက်ချက်တည်းရဲ့လည်းဖြစ်ပါတယ်ဒီအစီအစဉ်ကအလုတ်ပြန်လေလုတ်ပြန်ကြရုံနဲ့လုတ်သားရည်အင်းကြီးနဲ့ယောဂါကိုကူးစက်မှုမရှိပဲကျန်းမာရေးစစ်ဆေးခံပြီးမှသာလုပ်ငန်းတွေတို့မရောက်နိုင်မှာဖြစ်ပြီးအများပြည်သူအတွက်လုံခြုံမှုရှိစေရန်ရည်ရွယ်ကြောင်းပြည်နှံအုပ်ချုပ်ရေးမှုကလည်းမလေးရှားသတင်းဌာနတွေကိုပြောကြားခဲ့ပါတယ်။ဒီလ14ရက်နေ့ကတော့မလေးရှားနိုင်ငံကကိုဗစ်ယောဂါကိုအဖြစ်များတဲ့နေရာတွေကိုအဝင်အထွက်ဖိတ်ဆို့ကန့်သတ်မှုတွေလုပ်ခဲ့ပါတယ်။မလေးရှားလူထုကလည်းမလေးရှားအစိုးရကိုနိုင်ငံသားတွေကိုယောဂကိုစစ်ပေးဖို့အတွက်ဖိအားပေးမှုတွေလည်းရှိနေတယ်ဆိုပြီးဦးတီရမောင်မောင်ကဆိုပါရဲ့
ကိုပလာသားဆိုတဲ့အဲဒီကုန်တိုက်ပေါ့နော်ကုတူးရဲ့ရက်ွက်ပေါ့အဲဒီရက်ွက်မှာလည်းမင်းညတော့တောင်းထားလိုက်တယ်တော့တူတူကဒီလိုမျိုးအခုစက်တဲ့နေရာကြီးရှိနေလို့ရှိရင်တော့သူကအဲ့နေရာလေးကိုတော့ချက်ချင်းပဲသူကပိတ်ချပြီးတော့လော်ဒေါင်းချလိုက်ပြီးတော့ဟိုအဲ့ကလူတွေကိုအပြင်ပြေးမထွက်ပဲနဲ့ပြန်တဲ့နေရာလေးကိုထပ်ပြီးမကူးစက်အောင်လို့တက်တက်နေနေတတ်မှတ်လိုက်တာပေါ့နော
်ဟုတ်
ကဲ့တော့ပြန်တဲ့နေရာဒီမှာလည်းရှိလာနိုင်တဲ့အနေအထားမျိုးတွေသူတို့ဟိုစိုးရိမ်နေပေါ့နော်နောက်ပြီးနိုင်မလေးရှားနိုင်ငံသားတော်တော်များများလည်းဒါနဲ့ပတ်သက်ပြီးတော့ဖိအားပေးတယ်ပေါ့နော်ဘာလို့နိုင်ငံသားတော်တော်များများမှာဖြစ်နေတယ်ပေါ့ဟိုသူတို့လည်းဟိုကဘာလို့တိတိကျကျ 干脆的话就是说就是说要我打你的 PRP 啊你对啊对啊就是说要你好就是说七七的要我把我的干脆的你呢人家家里我们心里是干嘛的啊我一起咱们现在的故事我都来讲吧。
哎三年年吗国会有个地区部队记录超长久纪念的路地亚的三个五队从庄里出发的地区部队记录的连马路你们能跟他拿着就保温马的你拉着他杀的能跟他拉的现在的路上跳变的能跟他拉的现在的路上不落跳变就出来了我们去了吧我们理解出来了黑社会的国连绵在带路里来讲第二班一队在这南老岛古山墓里最爱的路来是外这妈妈一妈才能把你在把你的脸皮剥离了吧
这么快就发现可把那么便宜的 COVID-19 改药给他赔宝妈所有人的路目在外面也动片少月帮助顾客的这家尼狗母尼基瑞卡切亚高利拉基的卡妈不如漂亮瑞卡对亚的连锁啦 VOA 的人到巴罗尼卡贝达拉斯 Iglesias 的脸皮剥结果漂亮妈妈ဗာဂျီးနီးယားပြည်နယ်မြောက်ဖက်ချမ်းကယထာနယ်ဘတ်စကားလက်မှတ်ရောင်းဆိုင်ဟာအရင်တုန်းကလစဉ်ပထမဆုံးသတင်းပတ်တွေအတွင်းမှာလူ200လောက်အတွက်လက်မှတ်ရောင်းရပါတယ
် Yesterday you just we have one customer if we don't have
မနေ့ကဆိုဝယ်သူတယောက်ပဲရှိပါတယ်လုံးဝမရောင်းရဘူးဆိုရင်တော့ကျမတို့အပေါ်မှာစီးပွားရေးအရာအရန်ထိခိုက်တော့မှာပါလို့အယောင်မြင့်တင်ရေးတာဝန်ခံမာရီယာပါဒိုမိုကပြောပါတယ်အလုတ်သွားတဲ့သူမရှိသလောက်ဖြစ်နေတာကြောင့်ဗာဂျီးနီးယားကဗူတာယုံတွေဟာအေဗီလာနဲ့ရှင်လာရင်အခုချိန်မှာရောင်းအား52ရာခိုင်နှုန်းအထိကျသွားတယ်လို့ Google ရဲ့ COVID-19 ဆိုင်ရာလမ်းပန်းဆက်သွယ်ရေးအစီရင်ခံစာမှာဖော်ပြပါတယ်။ Christopher Castillo ကဂီတမှုတယောက်ပါ
I usually take the train every morning when Sammy
ကျွန်တော်ကမနေ့တိုင်းရထားစီးလေးရှိပါတယ်အခုတော့ Uber ကိုပြောင်းစီရလို့ပတ်စံပို့ကုန်တာပေါ့လို့သူကပြောပါတယ်ကိုယ်စုံဆိုင်ကြီးတွေလက်လီအယောင်ဆိုင်တွေနဲ့အပန်းဖြေ area တွေမှာလည်းလူဝင်နေနေစေပါပဲ
Now I just go once a week with car
အခုတော့စားစရာဝယ်ဖို့တပတ်တစ်ခါကားနဲ့သွားပါတယ်အစားအသောက်ကတိတ်တော့မကောင်းဘူးပေါ့အိမ်မှာပဲတစ်ချိန်လုံးဆိုတော့လည်းအများကြီးစားပြနေတယ်လို့အငိမ့်စားပကြီးစရာမှ Carol O'Neil ကပြောပါတယ်ဒီလိုစကားမျိုးကိုတော့ Omar Popel လို့စားသောက်ဆိုင်ပိုင်ရှင်တွေကကြားကျင်ကြမှာမဟုတ်ပါဘူ
း We're at like maybe 10% of like the business that we have
အရင်ဝင်ငွေရဲ့10ရာခိုင်နှုန်းလောက်ပဲအခုရပါတယ်အရင်ကဆိုင်မှာထိုင်စားနေကြတာကနေအခုကျတော့အင်ကိုပဲတည်တဲ့ဆိုင်တွေလို့ဖြစ်ကုန်တော့အင်တန်ရာရောက်လိုက်ပို့ပေးတဲ့အလုပ်ကိုပဲရသလောက်လုပ်နိုင်ဖို့ကြိုးစားနေရတာပါပဲလို့သူကပြောပါတယ်DC data တဝိုက်မှာမက်လာအလဲပိုင်းလောက်ကလေးကစပြီးပန်းချံတွေကုန်တိုက်ကြီးတွေနဲ့လူမှုအပန်းဖြေဥယျာဉ်ချံတွေကလည်းအမေရိကန်ပြည်ထောင်စုထဲမှာကတ်ရောဂါကျလာကလေးကလူအဝင်အထွက်ဟာ89ရာခိုင်နှုန်းထိကျသွားခဲ့တာပါ
We walk and we go to green spaces because all of
ကစားကွင်းတွေနဲ့တခြားအလားတူနေရာတွေကပိတ်ထားတော့လမ်းလျှောက်တာနဲ့စိတ်စိတ်ဆိုးဆိုးရှိတဲ့ကွင်းပြင်တွေကိုပဲသွားကြည့်ကြရပါတယ်လို့ကလေးဒိန်းကာရိုလင်းကပြောတာပါအခုထိလဲအာနာပိုင်တွေကဗိုင်းရပ်စ်ပိုးကူးစက်မှုတိုးလာမဲ့အရေးကိုစိုးရိမ်လို့တိုက်ခန်းတွေမှာနေထိုင်တဲ့သူတွေအနေနဲ့လဲကိုယ်ခန်းထဲမှာပဲကိုတက်နိုင်သမျှနေစေချင်ပါတယ
် When I walk in my lobby I'm sharing elevators
အဝင်မှာရှိတဲ့အဲကန်းဆောင်နဲ့ဓာတ်လေကားတွေကအတူတူပဲတုံးကြရပါတယ်ကျမတို့အဆောက်အဦထဲမှာပိုးကူးစက်တဲ့သူတယောက်တွေ့ပြီးဆိုတော့အရင်တုန်းကလုံခြုံတဲ့လေပူပေါင်းထဲမှာနေနိုင်တယ်လို့ထင်ခဲ့တာကနေအခုတော့မလုံခြုံတော့ဘူးလို့ခံစားရပါတယ်လို့Washington DC မြို့ထဲမှာနေထိုင်တဲ့ Victoria Cook ကပြောတာပါ။ဒါပေမဲ့လည်းသွားလာတွေကန့်သတ်ထားတာဟာအခုထိတော့ COVID-19 ရောဂါပြန့်ပွားမှုကိုထိထိရောက်ရောက်ထိ ंछ ုံနိုင်တဲ့နည်းအဖြစ်ယူဆထားကြစေပါ။ဒါကြောင့်လည်းကန့်သတ်ချက်တွေစပြီးဖြေလျှော့ပေးလာနေကြတဲ့ပြည်နယ်တွေကိုမျက်လုံးထောက်ထောက်စောင့်ကြည့်နေကြပါရဲ့ရှင်။ကျမခွာညိုပါ။
ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကမ္ဘာတစ်ပတ်ထောင်းထောင်းချီရဲလို့သက်တွေဆုံးရှုံးနေရပေမဲ့လည်းသဘာဝပတ်ဝန်းကျင်တော်တော်အကျိုးများစေပါတယ်။လူတွေရဲ့နေထိုင်ပြမှုပုံစံပြောင်းလဲသွားတဲ့အတွက်ဆွန့်ပြက်မိုက်တွေနဲ့ပြီးတော့ဖလုံးအိမ်တန်းငွေထုတ်လို့မကြဆင်းနေပေမဲ့လည်းဒီအခြေအနေတွေဘလောက်ကြာကြာခံမလဲဆိုတာမသိနိုင်တဲ့အကြောင်း Maxia Makakoff ရဲ့သတင်းလွှာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြမှာပါ။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုကာယောဂအဖြစ်ကမ္ဘာ့ကျန်းမာရေးဖွဲ့စည်း WHO ကမကြေညာခင်နဲ့ကြေညာပြီးနောက်ပိုင်းမြို့ပြတွေမှာညဉ့်ညမ်းလေထုထုတ်လုပ်မှုအတိုင်းအတာကိုသဘာဝပတ်ဝန်းကျင်ရာသုတေသနပညာရှင် Jordan Wildish ကစီရင်ပြုစုနေတာပါမြန်မ မြို့ပြအတော်များမှာကာဗွန်အောက်ဆိုက်တန်ွေထုတ်လုပ်မှုက15ရာခိုင်နှုန်းလောက်ကျသွားသလိုအမေရိကန်ပြည်ထောင်စုကဆန်ဖရန်စစ္စကိုနဲ့လော့စ်အန်ဂျလိစ်မြို့တွေမှာတော့30ရာခိုင်နှုန်းထိကျဆင်းသွားတာကိုတွေ့ခဲ့ရပါတယ
် On the US average it's about a 30% drop in nitrogen
အမေရိကန်ငါလီတူညဉ့်ညံစီတဲ့ nitrogen တန်ွေထုတ်လုပ်မှုကဖြတ်မြ30ရာခိုင်နှုန်းလောက်ကျသွားပါတယ်ဒါအတော်များတဲ့ပမာဏပါကိုယ့်ရဲ့နေထိုင်ပြုမှုပုံကသဘာဝပတ်ဝန်းကျင်ပေါ်တည်ရမှုရှိတယ်ဆိုတာနားလည်လာကြမယ်ဆိုရင်တော့ green economy လို့ခေါ်တဲ့သဘာဝပတ်ဝန်းကျင်ကိုမထိခိုက်တဲ့စီးပွားရေးလုပ်ငန်းတွေပေါ်ပေါက်လာအောင်မူဝါဒတွေချမှတ်ဖို့အစိုးရကတိုက်တွန်းနိုင်မယ်လို့မျှော်လင့်နိုင်တာပေါ့ဗျာလို့ပြောဆိုတော့တာပါလေလူညဉ့်ညမ်းမှုကျဆင်းတော့တာကြောင့်အသက်အန္တရာယ်ကင်းသွားသူက COVID-19 ကာယရောဂါနဲ့ရင်ဆိုင်နေရတဲ့လူအရေအတွက်ထက်ပိုများကောင်းများနိုင်တယ်လို့လဲ Stanford တက္ကသိုလ်ကစာနာရိတ်ခါနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဌာနကမာရှယ်ဘော့ကယုံကြည်ထားပါတယ
် The improvements in air quality were quite large we saw
လေရုံညဉ့်ညမ်းမှုကအတော့ကိုကျဆင်းသွားတာပါတရုတ်နိုင်ငံမှာဆိုရင်အချိန်တို့ရင်လေရုံညဉ့်ညမ်းမှုက20ရာခိုင်နှုန်းကနေ30ရာခိုင်နှုန်းကြီးကျသွားပါလေကျွန်တော်ရဲ့တွက်ချက်မို့ရာဆိုရင်တော့လေရုံညဉ့်ညမ်းမှုကျဆင်းသွားတဲ့အတွက်တရုတ်နိုင်ငံကလူပေါင်း5000လောက်အသက်ချန်နိုင်ရသွားတယ်လို့ဆိုနေပါတယ်လို့ပြောဆိုသွားတာပါစီးပွားရေးလုပ်ငန်းအတော်များများရပ်ထားရတာကြောင့်စက်ရုံအလုပ်ရုံနဲ့ရေပေါင်းစုံကထွက်လာတဲ့ညဉ့်ညမ်းလေတုတွေကျဆင်းလာတဲ့အပြင်ကယောဂါကြောင့်လူတွေအိမ်မြင်မထွက်ရတာကလည်းလေလူတန့်စင်လာစေတဲ့အချက်တွေဖြစ်တယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်သဘာဝပတ်ဝန်းကျင်ရေးရာကျွမ်းကျင်သူမာယာအဲမာရတ်စ်ကယုံကြည်ပါတယ
် I could definitely see more people continue
ဒီအခြေအနေတွေကျော်လွန်သွားတာနဲ့လူတွေအခုလိုပဲအိမ်ကနေပြီးတော့ဆက်ပြီးလုပ်လုပ်နိုင်မယ်ဆိုတာကျင်းသေးပါတယ်ဒီလိုဆိုရင်တော့ဖလောင်အိမ်တန်းတွေထုတ်လုပ်မှုတွေလည်းရှေ့လျှောက်ဆက်ပြီးတော့ကျဆင်းသွားမှာပါလို့ပြောဆိုသွားတာပါတန်းနဲ့ချီတဲ့လူတွေကားတွေရထားတွေနဲ့အလုပ်တက်နေကြမလို့ပဲအိမ်ကနေအလွယ်တကူအလုပ်လုပ်နိုင်နေဆိုတာကိုဗစ် -19 ကာယရောဂါကတက်တည်ပြလိုက်ပြီလို့ဆွမ်းအင်ဆိုင်ရာကျွမ်းကျင်ပညာရှင်တမ်မြူအာအခမက်ဒော့ဖ်ကသုံးသပ်ပါတယ်
Один из аргументов, который люди всё время приводят.
Шурэ нэне тру ရဲ့အပြုတ်မှုတွေတပြိုင်နက်တည်းပြောင်းလဲကြမယ်ဆိုရင်လေဒုအီအသေးကိုတိတိတသာတိုးတက်အောင်လုပ်နိုင်နေဆိုတာကျွန်တော်တို့တွေ့လိုက်ရပါပြီ။ကျွန်တော်တို့ရဲ့အပြုတ်မှုတွေကသဘာဝပတ်ဝန်းကျင်ပေါ်တက်ရောက်မှုရှိတယ်ဆိုတာအနှစ်90စောင့်ကြည့်မှသိနိုင်မယ်ဆိုပြီးပြောဆိုနေတာကတော့မမှန်ပါဘူးလို့ပြောဆိုသွားတာပါ။ကာယောဂါကြောင့်ကဘာကြီးပေါ်လူတွေရဲ့အမြင်တွေလည်းပြောင်းလာပါတယ်လို့မနုဿဘေးဒပညာရှင်အလီနာကိုနစ်ကပြောပါတယ
်။
ဒီရောဂါတွေမှာတီဗီယောဂါပြန်ပေါ်မှုတားဆီးကကွယ်ရေးလှုပ်ရှားမှုတွေကြောင့်သတိထွေးတာမလုပ်ဖို့အမေရိကန်မှာစပြီးတော့တားမြစ်ခဲ့ပါတယ်။သိမ့်မချခင်ကပေါ်လာတဲ့ HIV AIDS လို့ကာယောဂါမျိုးကိုကြည့်ရင်လဲဒီယောဂါကိုကာကွယ်ဖို့ကျမတို့ပြုမှုတွေကိုအကြီးအကျယ်ပြောင်းလဲဖြစ်ခဲ့ပြီးတော့ကွန်ဒုံးတွေပုံမှန်သုံးလာခဲ့ကြတာပါလို့ပြောဆိုသွားတာပါခုလက်ရှိအခြေအနေကြောင့်ကမ္ဘာသဘောကာဗွန်ဒိုင်အောက်ဆိုက်တန်ွေထုတ်လုပ်မှုတွေအလင်းများကျဆင်းနေပေမဲ့ကာယောဂါလွန်မြောက်လို့ပုံမှန်အခြေအနေတွေပြောင်းရတဲ့အခါခုလက်ရှိပြောင်းလဲတွေဆက်ပြီးတည်မြဲနေပါအောင်မလားဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ကျမနာလောပါ
ပြည်ထောင်နိုင်ငံမှာနှစ်လကြာသွားလာပြီးပြင်ထားတာတွေပြန်ဖွင့်ပေးချိန်မှာပဲချက်ချုပ်ကြနေတဲ့တိုင်းပြည်ရဲ့စီးပွားရေးကိုအဆင်ယောင်စီးပွားရေးဖြစ်ပြန်လည်တည်ဆောက်မယ်လို့ပြည်သက်အစိုးရကပြောပါတယ်။တဘာပါဝင်ခြင်းကိုထိန်းသိမ်းမဲ့စီးပွားရေးကိုအပြောနဲ့အညီတကယ်ကိုတည်ဆောက်နိုင်မှာပါလား။ပါရီမြို့ကလီစာဘရိုင်းရဲ့သတင်းတော်ကိုပြောပြပါမယ်။ပါရီမြို့သားတွေကတော့အသစ်တပံပြန်ရလာတဲ့လွတ်လပ်မှုကိုဒိတ်ကြီးကြလေးညင်ညင်နဲ့နေအောင်ဖွေးဖွေးအောင်မှဖြည်းဖြည်းဖြည်းဖြည်းခံစားနေကြပါပြီ။အထူးသဖြင့်စပယ်လေးတွေစီးရတယ်ပါ။ပဝင်ကြီးတိတိကျုပ်ပန်းကျအဖြစ်ပါရီမြို့တော်တဲ့လူသွားလမ်းတွေတိုးချဲ့ဖို့နဲ့စပယ်လမ်းတွေအသက်ဖောက်ဖို့စီစဉ်နေပါတယ်။ရင်သွားလာအရှုပ်ဆုံးနေရာဖြစ်တဲ့ Reedy Rivoli အဝိုင်းကိုပိတ်ပင်မဲ့အစီအစဉ်လည်းပါဝင်ပါတယ်။ဒါပေမဲ့စီးပွားရေးကဒုတိယကမ္ဘာစစ်နောက်ပိုင်းအဆုံးအဆုံး 9.8 ကတည်းကထိကျသွားတာဖြစ်လို့အစိမ်းအောင်စီးပွားရေးကိုဘယ်လိုများဆက်တင်နိုင်မှာပါလဲ။ပြည်သူတို့တောက်ပြတဲ့အချက်လျှက်ကတော့Air France လေကြောင်းလိုင်းကိုကမ္ဘာ့မနောက်ဆိုင်ထုတ်လွှင့်မှုလျှော့ချနိုင်ဖို့ American Dollar 9.6 billion ပြည်သက်ဆွေရကထုတ်ချေးထားတယ်ဆိုတာပါစစ်တမ်းတွေအရလည်းပြည်သက်နိုင်ငံသားတွေက COVID လွန်ကာလပိုတန့်ရှင်းတဲ့ပတ်ဝန်းကျင်ကိုလိုလားနေကြပါတယ်ဒါပေမဲ့သမ္မတ Emmanuel Macron ဆွေရအပေါ်တန်တရားရှိနေကြသူတွေလည်းရှိနေပါတယ်
Delivering what's
really ဘူးရည်ပြောင်းလဲနေတဲ့ပြည်သက်တွေကိုဖြစ်ရှင်းဖို့တကယ်လူဝန်ဒေတာတွေကိုသမရမက်ခရွန်လုံနိုင်ပဲလို့အထင်မိပါဘူးလို့ပြောသွားတာပါပြည်ထောင်ငယ်နဲ့မကပဲဥရောပတလွားမှာလဲစီးပွားရေးလုပ်ငန်းတွေပြန်စနိုင်ရင်းနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးရည်မှန်းချက်တွေအကြာကြီးတရခန့်နေတာပါဥရောပကော်မရှင်ကတော့ Green Deal လို့ခေါ်တဲ့ဥရောပတိုက်ထဲ2050ပြည်နယ်အရောက်ဖလောင်ဝင်တန်းခွေလုံးဝပြတ်ကွက်ရေးကိုပြောနေပါတယ
် By using the European Green Deal as our compass
ဥရောပအစိုးရသဘောတူညီချက်ကိုကျမတို့ရဲ့လမ်းညွှန်ချက်အနေနဲ့ကြည့်မယ်ဆိုရင်အခုကာယောဂအကြက်တဲကိုအခွင့်အလမ်းဖြစ်ပြောင်းလဲဖြစ်နိုင်ပါတယ်။ခဏရင်ရှိတဲ့စီးပွားရေးအဖြစ်တမျိုးတည်ဆောက်နိုင်ပါတယ်။တချို့သောဥရောပအစိုးရတွေက သူပြောသလိုလုပ်မယ်လို့လက်မှတ်ရေးထိုးတာတော့ဒါဟာစကားဖြစ်တော့အနည်းဆုံးပြောနိုင်တာပေါ့လို့လေလာသူတွေကပြောပါတယ
် There has been some very good messaging coming out from France as well as from Germany
ဒီနေ့ဂျာမနီတို့ကလည်းဒီလိုသတင်းကောင်းတွေထွက်လာတာကိုမြင်တွေ့နေရပါတယ်ဒါပေမဲ့သူတို့တွေနောက်မှာဆက်မှုလုပ်ငန်းရှင်တွေကသူတို့လူရရဖို့ဆွဲတရားတွေဟောနေမှာဖြစ်လို့အဲ့ဒီကောင်းဆောင်တွေအနေနဲ့အပြောနဲ့အညီလုပ်နိုင်ဖို့ကခက်ရင်ပါတယ်လို့ပြောပါတယ်ကောင်းဆောင်တွေအနေနဲ့စီဝိုင်းနှုတ်ထရေးအတွက်သုံးဆွဲမဲ့ငွေတွေကိုစီဝိုင်းနလန်ထူရေးမှာအပြေရှားဖို့လွယ်ကူမဲ့လုပ်ငန်းတွေကိုပဲဦးစားပေးထောက်ပံ့သွားနိုင်တာလည်းဖြစ်လာနိုင်ပါတယ်ဖြည့်သူတွေကလွတ်လပ်မှုရတာကိုပြန်လည်ခံစားနေချိန်မှာဖြစ်တဲ့ဥရောပကအစိုးရတွေအတွက်ကတော့ခက်ခက်ခဲချမှတ်ရမယ့်ဆုံးဖြတ်ချက်တွေကရှေ့မှာစောင့်ကြိုလိုနေပါတယ်ခင်ဗျကျွန်တော်ရမ်တော်ပါ
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုစမခင်ပြထွေးကတင်ဆက်ပေးပါမယ်။အမေရိကန်မိသားစုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်စီးပွားရေးလုပ်ငန်းများပြားပိတ်ပစ်လိုက်ရပြီးလူသန်းပေါင်းများစွာအလုပ်လက်မဲ့ဖြစ်နေရပါတယ်။အခုဆိုရင်အစိုးရထံမှအလုပ်လက်မဲ့ကန်စားဝင်လျှောက်ထားသူက33နဲ့ကျော်ရှိတယ်လို့အလုပ်သမားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီလိုချင်းမျိုးမှာအစိုးရဒါမှမဟုတ်လုံရှင်ထံကနေအထောက်ပံ့ရကြတဲ့သူတွေရှိတယ်လို့ဘာထောက်ပံ့မှမရဘဲဒုက္ခကြုံတွေ့ကြရတဲ့သူတွေကလည်းသိနေချင်ရှိနေပြီးတော့ဒီထဲမှာအမျိုးသမီးတွေအများပြားပါပါတယ်။ COVID-19 ရောဂါဆိုကြီးကြောင့်အလုပ်ကင်ဆုံးရှုံးဒါမှမဟုတ်ဝင်ငွေထိခိုက်နေတာကြားရတဲ့အမျိုးသမီးတွေပဲလူခက်ခဲတွေကြားမှာရှေ့ဆက်ရုန်းကန်ရှင်တန်နေကြတယ်ဆိုတော့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင
်
ဒီကိစ္စတော့ဆင်းရဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်နေတာခဲ့ရတာမှာနိုင်ငံအတွင်းအလုပ်လက်မဲ့ဥယျာဉ်ဟာလည်းလပိုင်းတွင်းမှာကိုပဲ33နှစ်ကျော်အထိတက်သွားပါတယ်ဧပြီလတလထဲမှာအလုတ်လက်မဲ့တန်း20ကျော်ရှိခဲ့ပြီးသမိုင်းမှာမကြုံစဘူးအလုတ်လက်မဲ့နှုန်း 14.9 ရာခိုင်နှုန်းအထိကိုရောက်သွားခဲ့တယ်လို့အလုတ်သမားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီထဲမှာအမျိုးသမီးအလုတ်သမားဦးရေကပိုးပြီးတော့များတယ်လို့ဆိုရမှာပါ။အလုတ်သမားဝန်ကြီးဌာနရဲ့စီရင်အရာဧပြီလအတွင်းအမျိုးသားအလုတ်လက်မဲ့နှုန်း 73 ရာခိုင်နှုန်းရှိချိန်မှာအမျိုးသမီးအလုတ်လက်မဲ့နှုန်းက 15.5 ရာခိုင်နှုန်းရှိပါတယ်။ဒီလို COVID-19 ရောဂါဖြစ်ပွားမှုတွေရှိနေတဲ့ကာလအတွင်းအလုတ်ကင်မဲ့သွားသူတွေထဲမှာမေလန်းပြည်နယ်ကမှတ်တာလဲပါပါတယ်
။လောလောဆယ်မှာအမားကအရင်တော့ဟိုကမန်နေဂျာတက်လို့ပြန်အောင်ဆူပါဗိုင်ဇာတက်လို့ပြန်ဆိုတော့တစ်ချက်ကတက်ဆန်ဆူလို့ရတယ်။နောက်တစ်ခုကအမားတို့အလုတ်တရားနေပြီးတော့မှသူတို့ကလေးရောလုတ်တယ်ဆိုတော့မှအဲ့လိုဗနီးရဲ့ဗနက်ဟာဗနက်ပတ်ဆိုတော့မှသူတို့ကဒီအဆိုးအဝါကိုသူတို့လှမ်းအကြောင်းကြားတာတော့အမားတို့တွေက employment ကြားတယ်ပေါ့နော်။ဒါပေမဲ့အခက်အခဲတွေကသူတို့တွေမှာကျုံရတယ်ပေါ့အမအလုပ်မှာဆိုလို့ရှိရင်အများအားဖြင့်သူတို့ကလေးက3ရောင်လောက်ရှိတယ်အဲ့လိုမျိုးလေးတော့ဖြစ်သွားတယ်။အခုလိုအလုပ်တွေပိတ်သွားတဲ့အခါမျိုးကအဆိုးအဝါကပေးတယ်ပတ်စံတစ်ခုနဲ့ကြာသူတို့ကြောင်ရောက်ကြတော့သူတို့မျိုးရဲ့တော့ကလည်းသူတို့အခက်အခဲတွေရှိတယ်လို့ပြောတယ်
။မတ်တာကတော့လောလောဆယ်မှာဆူရထန်ကနေအလုပ်လက်မဲ့အကျိုးခံစားခွင့်ရတဲ့အတွက်အခက်အခဲအများကြီးတော့မကြုံရဘူးလို့ပြောပါတယ်။ဒါပေမဲ့အလုတ်ကရေရှည်ဘလောက်ထိဆက်ပြီးတော့ပိတ်ထားမလဲဆိုတဲ့အပေါ်မှာမူတည်ပြီးမရေရာမှုတွေကတော့ရှိနေသေးပါ Florida မြို့နယ် Orlando မြို့မှာနေထိုင်တဲ့အသက်38နှစ်အရွယ် Claudia Alejandra ကတော့မေဆေးရောင်းဆိုင်ကြီးမှာအလုတ်လုပ်နေရကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အလုတ်တွေပိတ်ပစ်လိုက်ရတာမှပြီးခဲ့တဲ့ March လကတည်းကဝင်ငွေမရှိတော့တဲ့အတူပါအစိုးရထံမှအလုတ်လက်မဲ့ခန်းစားဝင်လျှောက်ထားပေမဲ့လို့အခုထိကတော့ထောက်ပံ့ငွေမရသေးဘူးလို့သူကပြောပါတယ
် It was very frustrating like two completely with calling
ဒီကိုအရင်မဲ့စိတ်ပြေရပါတယ်နေ့တိုင်းဖုန်းရေးစတိုက်ခေါ်ပြီးမဲ့လေဘာမှရေးရရအချက်လက်အကြောင်းပြမှုတွေမရသေးပါဘူ
းအခုချိန်မှာလုံလက်နဲ့ကန်စားခွင့်လျှောက်ထားတဲ့သူတွေများလွန်တာကြောင့်တောက်လေးချမ်းချာမှုတွေကလည်းနေရာတိုင်းမှာရှိနေတာပါဒါကြောင့်ကန်စားခွင့်လျှောက်ထားပြီးတော့မှ ထောက်ပံ့ငွေကြေးမရကြသေးတဲ့သူတွေရှိတယ်လို့တချို့ကြတော့လဲအကြောင်းမျိုးမျိုးကြောင့်ခံစားခွင့်ရှောက်ဖို့အတွက်အကျုံးမဝင်သူတွေလည်းရှိပါတယ်။ဒီလိုလူတွေထဲမှာတော့ဝစ်စကွန်ဆင်ပြည်နယ်မီဝေါကီမြို့ကခရာယန်ကလေးပါပါတယ်သူကတော့အချံတေးလုပ်ငန်းတတိပုဂ္ဂိုလ်လုပ်ကိုင်နေသူတူဖြစ်ပြီးတော့စားသောက်ဆိုင်တစ်ခုမှအချိန်ပိုင်းအလုပ်လုပ်ပါတယ်ကိုဗစ် -19 ရောဂါကူးစက်မှုတွေဖြစ်လာတဲ့အချိန်မှာတော့သူ့ရဲ့အလုပ်တွေလည်းရပ်သွားခဲ့တာပ
ါ I did not qualify because the number of hours I worked and the amount of money that I earned
အလုပ်နဲ့ရှောက်ခွင့်ကျွန်မမရပါဘူးကျွန်မလုပ်ခဲ့တဲ့အလုပ်ချိန်နှာရီပမာဏနဲ့ကျွန်မဝင်နေဝင်ငွေပမာဏကလည်းအစောပိုင်းသတ်မှတ်ကာလတစ်ခုမှများနေတော့အလုပ်လက်မဲ့ခံစားခွင့်ရှောက်ခွင့်ရှိတဲ့သူတွေထဲမှာကျွန်မအကျုံးမဝင်ပါဘူးအခုချိန်မှာတော်ရီကိုစိတ်ဖိစီးပါတယ်ရှင်ဒီစုဆောင်ထားတဲ့ငွေကလည်းတိတ်ပြီးတော့လက်ကျန်မရှိတော့ဘူးဒီစုထားတဲ့ငွေဆိုတာကလည်းဒီနှစ်အတွက်ဝင်ငွေအခွန်ဆောင်နိုင်မှုစုထားတဲ့ငွေပါ
ကိုယ်ပိုင်လုပ်ငန်းလုပ်ကြတဲ့သူတွေဟာကိုယ်တိုင်ကအလုပ်ရှင်ဖြစ်ပြီးလုပ်ငန်းတစ်ခုမှအလုပ်လုပ်နေတဲ့သူတွေမဟုတ်တာကြောင့်အလုပ်လက်မဲ့ခံစားခွင့်ရှောက်ခွင့်မရကြသလိုတချို့ကကြတော့လေအလုပ်တစ်ခုကိုဝင်ပြီးတော့တိတ်မကြသေးခင်မှာပြုတ်သွားတာကြောင့်သတ်မှတ်ထားတဲ့အလုပ်နာရီဒါမှမဟုတ်ဝင်ငွေပမာဏအတိုင်းအတာတစ်ခုအထိမလုပ်ရသေးတဲ့သူတွေဖြစ်တာစတဲ့သတ်မှတ်ချက်တွေပေါ်မှာမူတည်ပြီးတော့အကျိုးခံစားခွင့်မရကြတဲ့သူတွေအများအပြားရှိပါတယ်။အခုလိုအချိန်မှာအခြေခံစားသောက်ကုန်လုပ်ငန်းတွေမှာလုပ်ကြနေတဲ့သူတွေကတော့လုပ်ငန်းဆက်လက်လက်ပတ်ခွင့်ရကြတယ်ဆိုပေမဲ့လည်းဒီလိုအချိန်မျိုးမှာရောင်းအားကျပြီးဝင်ငွေကျဆင်းသွားတဲ့ခြံကိုလည်းခံစားရပြန်ပါတယ်။စားတော့ကုန်စုံဆိုင်ကြီးတွေထဲမှာစူရှီနဲ့အသင့်စားအစားအစာတွေရောင်းတဲ့မက်ဆူထက်ကသူ့ကြုံရတဲ့အခြေအနေကိုအခုလိုပြောပြပါဗျ
။ဒီလိုဆက်စားခြင်းဖြစ်လာတဲ့အခါမှာကိုယ်အင်းနဲ့ကအလုပ်ကတော့တောင်းနေရသေးတယ်လေ။အဲ့လိုမျိုးဆိုတော့ case မလုပ်ရမလဲ။လူတွေကတခြားပစ္စည်းတွေကိုပဲစဝယ်ကြတယ်။ဒီလိုမျိုး prepare ဖို့ကိုဝေတဲ့လူကအဲ့ဒီအချိန်မှာကြာသွားတယ်ကိုယ့်ရဲ့ရောင်းအားကြာသွားတဲ့တန်ကိုခံစားရတာပေါ့ BC ဖြစ်နေ location တကူကတာမန်ရောင်းအားထက်ကိုထောက်ဝလောက်ကိုကြာသွားတယ်အဲ့ဒီအချိန်မှာ
ကိုယ့်ရဲ့လုပ်ကအခုကကိုပိုင်စီးပွားရေးလုပ်ငန်းဖြစ်နေရဲဆိုတဲ့အခါကျတော့အလုပ်သမားတချို့လည်းရှိနေတယ်ဆိုတော့ဒီလိုအချိန်မျိုးမှာဒီကိုယ့်ရဲ့အလုပ်သမားတွေကိုရောဘယ်လိုမျိုးဆက်ထားနိုင်အောင်လုပ်ရတာတွေရှိပါသလဲ
ကိုယ့်ရဲ့ဒီ employee ဆက်မှာရှိနေတဲ့ employee နဲ့တရားပြောရတာပေါ့တချို့ကဟုတ်ပြီဒီအလုပ်ကိုလာရအောင် comfortable ဖြစ်ရလားလာရောလာချင်ရလားဆိုတော့ပထမဆုံးမေးရတော့ပေါ့နော်ကိုကတော့ကိုယ့်အလုပ်မလို့ကိုလာချင်တာလေဒါပေမဲ့ employee အနေနဲ့ကတော့လာချင်လဲလာချင်မဲ့ဒါမှမဟုတ်သူတို့စိတ်က comfortable မဖြစ်တာလည်းရှိချင်ရှိမယ်အဲ့လိုမျိုးဆိုတော့အဲ့ဒါမျိုးလေးနဲ့ဝန်ထမ်းအနေနဲ့ညှိပြီးတော့အလုပ်လုပ်ရတယ်နောက်တစ်ခုကအဲ့လိုမျိုးရောင်းအားကျသွားတဲ့ခါကျတော့ဒီဝန်ထမ်းလိုအပ်မှုအင်အားလည်းကျသွားတယ်လေအဲ့လိုမျိုးဆိုတော့ရှိတဲ့ဝန်ထမ်းတွေတန်းမှာအခါတိုင်းဆိုလို့ရှိရင်ဒီဘက်မှာ6ရက်လောက်လောက်တဲ့သူကိုတစ်ယောက်ကို3ရက်နောက်တစ်ယောက်ကို3ရက်အဲ့လိုပုံစံမျိုးနဲ့ပြပြီးတော့လုပ်နေရပေါ့နော်ချင်းချင်းညှိနှိုင်းပြီးတော့အလုပ်လုပ်ကြရတာပေါ့နော
်အစိုးရကအခုချိန်မှာဒီအသေးစားစီးပွားရေးလုပ်ငန်းတွေအတွက်ချင်းငွေပေးတာမျိုးအကူအညီတွေပေးတယ်ဆိုတာသိရပါတယ်အဲ့ဒါကရောအထောက်အကူဖြစ်ပါသလား
လောလောဆယ်မှာအစိုးရအနေနဲ့ Small Business Administration တွေကလည်းdisaster relief loan ပုံစံမျိုးတွေကိုထုတ်ပြီးတော့ application တွေတင်ဖို့အတွက်ကိုသူတို့ကလည်းတိုက်တွန်းနေကိုယ်အနေနဲ့လည်းတင်ကြရှိရတယ်တင်ထားပါတယ်ဒါပေမဲ့ဟို program တစ်ခုလုံးမှာသူတို့ကလည်းရှောက်တဲ့လူပေါ်မူတည်ပြီးတော့ queue စနေသွားနေတာဆိုတော့ကိုယ့်စီကိုချက်ချင်းတော့ရောက်မလာဘူးပေါ့နော်ဒါခုဆိုနှစ်လကျော်လာပြီပေါ့နှစ်လကျော်လာတဲ့အတွင်းမှာအလုံးကိုရပ်တည်နိုင်အောင်တော့ဘက်ကိုကိုယ်အနေနဲ့ပဲပြင်ဆင်ထားရတာပါပဲ
အခုချိန်မှာဒီပတ်ဝန်းကျင်မှာယောဂကုသမှုတွေကရှိနေတဲ့အခါကျတော့ကိုကကျတော့အပြင်ထွက်ပြီးတော့အလုပ်လုပ်နေရတဲ့သူတယောက်ဖြစ်တဲ့အတွက်ဘယ်လိုသတိထားလုပ်ကြရတာတွေရှိပါလဲ
ကိုကတော့ကို့အနေနဲ့ကတော့ကို့ကျန်းမာရေးထပ်တော့ပဲရမှာပို့ရေးမကြည့်ပါဘူးဒါပေမဲ့လည်းလှုပ်ဆိုတာလှုပ်နေရတဲ့အတွက်အဓိကတော့ကိုပြင်ဆင်ရတာပေါ့တစ်ချိန်လုံးမှာဆက်ထားရတော့ပင်မနာကတော့အတမှန်လှုပ်လုပ်နေရတာထပ်ပို့ပင်မနာဘာလို့ဆိုတော့ဟိုမတူဘူးလေဒီ stress တစ်ခုကလည်းစိတ်ထဲမှာရှိနေတယ်ကိုယ်ကိုယ်ကိုလည်းတာဝန်နေရတယ်အလုပ်လည်းလုပ်နေရတယ်ဆိုတော့တာမန်အချိန်နဲ့တော့လုံးဝမတူတာအမှန်ပဲတကယ်ကိုပုံပင်မှန်ပါတယ
်ကျမရဲ့ပညာရှင်တွေနဲ့စီးပွားရေးပညာရှင်တွေပြောတဲ့အရာဆိုရင်တော့အခုအချိန်ကြီးကဒီဘလောက်ထိဆက်ပြီးတော့ကြာအောင်မလဲဒီယောဂဖြစ်တာတွေရက်ပြီးတော့လူတွေအရင်လိုမျိုးစိတ်အေးလက်အေးနဲ့ပြန်ပြီးတော့အလုပ်လုပ်နိုင်တဲ့အနေအထားတစ်ခုကိုဘယ်တော့ပြန်ရမလဲဆိုတာကိုမသိရတဲ့အခါမျိုးမှာကြတော့ကိုကဒီကိုပိုင်စီးပွားရေးဒီလိုလုပ်နေတဲ့သူတယောက်အနေနဲ့ရောဘယ်လိုစိုးရိမ်မှုတွေရှိပါလဲ
ဟုတ်ကဲ့စိုးရိမ်တာတော့စိုးရိမ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျောင်းအားပြန်ပြီးတော့နည်းနည်းလေးပြန်ပြီးတော့ပြန်စတဒီဖြစ်လာတယ်လို့ဆိုလို့ရသည့်တိုင်အောင်လားအရင်လို ဟိုဒီအချိန်ဆိုတကယ်ကိုအရန်ရောင်းကောင်းနေရမယ့်အချိန်မျိုးလေအော်အရင်လိုတော့မဖြစ်ဘူးလေမဖြစ်ဘူးဆိုတဲ့အခါကျတော့ဒါဟာဘယ်တော့ပြန်ကောင်းမယ်ဆိုတာလည်းဘယ်သူမှသိနိုင်မှာမဟုတ်ဘူးနောက်ပြီးတော့ကဲဟုတ်ပြီဒီ after math ကလည်းဘာဖြစ်လာမယ်ဆိုတော့ကိုကကြိုတင်တင်ဆင်ရမယ့်သဘောဖြစ်နေပြီကိုအနေနဲ့ကတော့ကဲလုံငန်းဆက်လိုက်လဲပတ်နေသေးတဲ့အတွက်ကိုကိုကိုလည်းကံကောင်းတယ်လို့တတ်မှတ်ပါတယ်။ဒါဖြစ်လို့လဲဆိုတော့တခြားတချို့သူတွေလုံးဝဆိုင်ပိတ်ထားရတဲ့သူတွေအဲ့လိုမျိုးတွေအများကြီးရှိတယ်လေ။အများကြီးရှိရဲဆိုတော့ကဲအခုကကိုကတော့လဲပတ်နေသေးတယ်။ဒါပေမဲ့လဲပတ်နေသေးတဲ့ဆိုပေမဲ့ကို့အနေနဲ့လည်းနေတိုင်းရင်ဆိုင်နေရတဲ့အခက်ခဲတွေကအများကြီးပဲလေ။ကဲရောင်းအားကြသွားတယ်ဝင်ငွေနှဲသွားတယ်ကို့မှာတာဝန်ယူထားတဲ့ employees တွေရှိတယ်။အဲ့လိုမျိုးဆိုတော့ဖက်ဖက်ကနေအလုံးအစင်ပြေအောင်တကယ်ကိုအခက်ခဲတွေကိုရင်ဆိုင်ပြီးတော့လုပ်နေရတာပေါ့။အကောင်းဆုံးကိုမျှော်လင့်ထားပြီးတော့အဆိုးဆုံးကိုလည်းပြင်ဆင်ထားရင်တော့ကို့အတွက်လည်းအဆင်ပြေမယ်လို့တော့မျှော်လင့်ပါတယ်
။ဆူရှီလုပ်ငန်းနဲ့ကိုပိုင်စီးပွားရေးလုပ်နေသူဗာဂျီးနီးယားပြည်နယ်ကမတ်ဆုထက်ပြောပြခဲ့တာပါ။မတ်ဆုထက်တို့လိုအသေးစားကိုပိုင်စီးပွားရေးလုပ်ငန်းတွေဝင်ငွေထိခိုက်ရတယ်လို့ပဲအခုလိုအချိန်မှာစီးပွားရေးလုပ်ငန်းကြီးငယ်မရွေးထိခိုက်နေတာကြောင့်မလို့အလုပ်လက်မဲ့ဥယျာဉ်ကလည်းဒီနေ့တခြားတိုးလာနေတာပါ။လောလောဆယ်မှာအမေရိကန်ကောင်စုမှာအလုပ်သမား6ယောက်မှ1ယောက်လုံးနဲ့အလုပ်လက်မဲ့ဖြစ်နေတာပါ။ဒီချင်းဒီဟာ1930ပြည့်လွန်ကာလတွေတုန်းကကမ္ဘာစီးပွားပြက်ကက်ကြုံခဲ့ရတဲ့အချိန်တုန်းကထက်တောင်ပိုပြီးတော့စိုးနိုင်တယ်လို့စီးပွားရေးပညာရှင်တွေကလည်းသတိပေးပြောဆိုနေကြပါတယ်။ဒီလိုအချိန်မျိုးမှာအစိုးရကစီးပွားရေးကြားခံပေးနိုင်တဲ့လုပ်ငန်းစဉ်တွေချမှတ်လှုပ်ဆောင်နေတာရှိတယ်လို့အလုံးလက်နဲ့ခန်းစားဝင်ပေးတာအပြင်ဝန်ကြီးပေါ်မှာမူတည်ပြီးတော့မိသားစုတွေကိုငွေသားထောက်ပံ့ကူညီပေးတာတွေလည်းရှိပါတယ်။ဒါပေမဲ့လည်းအခုလိုအချိန်မှာစီးပွားရေးလုပ်ငန်းကြီးငယ်မရွေးအနည်းနဲ့အများဝင်ငွေထိခိုက်နေတာမျိုးတွေနဲ့ကြုံတွေ့နေရတယ်လို့ဒီလိုကြုံတွေ့ရတဲ့အထက်မှာအမျိုးသမီးတွေလည်းအများပြားပါဝင်နေတယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပတ်ရအမျိုးသမီးကဏ္ဍကိုဒီမှာပဲညနာခွင့်ပြုပါရှင်။ကျွန်မခင်ဗျူထွေးပါရှင
်။ဂရုဘတုဒ္ဒဆွန်လင်အမေရိကန်ခွင်အစီအစဉ်မှာဒုက္ခသည်မင်းကလေးငယ်တွေနဲ့ဖွဲ့စည်းထားတဲ့ Peace into သချင်းတန်မြန်သည်ဆိုတဲ့အဖွဲ့နောက် Cherry Z မှုတ်တဲ့ပြိုင်ပွဲပိုဂျိုကြီး George Washington အကြောင်းစာရာတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါတယ်။ဒီကဟာလူတွေရဲ့နှလုံးသားကိုနူးညံ့သိမ်မွေ့စေသလိုလူအချင်းချင်းကြားရင်းနှီးမှုလည်းတိုးစေပါတယ်။ Peace into ဆိုတဲ့တံမြန်တချင်းဆိုတဲ့အဖွဲ့ဝင်အများစုဟာကမ္ဘာတစ်လောကဒုက္ခသည်စခန်းတွေမှာနေထိုင်ပူးခဲ့ကြပြီးလူသားတွေအချင်းချင်းပိုရင်းနှီးမှုရစေအောင်သူတို့ဟာဂီတကိုအသုံးချပြီးတော့ဆောင်ရွက်နေကြသူတွေပါတံမြန်တီဆိုကြပြီးတော့မျော်လင့်ချက်ဆိုတဲ့သတင်းစကားကိုလည်းလူသားတွေမမေ့လျော့အောင်သတိပေးနေကြတာပါစစ်ပွဲတွေဖြစ်ပွားရာဒေသနိုင်ငံရေးမငြိမ်မသက်မှုကြောင့်ဒုက္ခသည်စခန်းတွေမှာနေခဲ့ရတဲ့မင်းကလေးငယ်တွေဟာ Peace into တချင်းတမ်းမြန်ဆိုတဲ့အဖွဲ့မှာလာရောက်စုစည်းမိကြတာပါ
I'm from Uganda.
I am from Iraq.
I am from Sudan.
I lived in a refugee camp in Ethiopia.
သူတို့ဆိုတဲ့တချင်းတွေကတော့မျောလင့်ချက်ငြင်းငြင်းရေးအပြန်အလှန်နားလည်မှုနဲ့ပတ်သက်တဲ့အကြောင်းအရာတွေပါ Peace into အဖွဲ့တည်ထောင်သူ Khon Phulam က
Peace into is a Indian word.
Peace into ga Indian ga. Peace ရဲ့အချင်းအနှံတွေဟာခပ်ဝဲဝဲကြည့်တော်မှရောက်တယ်ဆိုတဲ့အဓိပ္ပာယ်ပါ
။ဒီအဖွဲ့ဟာ Washington DC မှာရှိတဲ့ National Cathedral ဖခင်ကျောင်းကြီးမှာဒုက္ခသည်အရေးနဲ့ပတ်သက်ပြီးကျင်းပတဲ့ပွဲအတွင်းသူတို့ကတချင်းလာဆိုကြတာပါ။ကမ္ဘာတစ်ဝိုင်းကဒုက္ခသည်တွေအရေးပိုးပြီးတော့ကြည်လာကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အခုလိုပါဝင်တာပါ။ရုပ်မြင်သံကြားထူးယွန်းစုရှင်အဖြစ်အကျိုးရွေးချယ်ရမှာ၄ချိန်အရွေးချယ်ခံဘူးတဲ့ Khon Phulam ဒီအဖွဲ့ကိုလူငယ်ရဲ့ဆလီနီကစတင်ဖွဲ့စည်းတာပ
ါ The Peace to Chorus was created to give
ငါတို့မှာရှေ့ပြောင်းချီချနေထိုင်တဲ့ခါမှာကိုဘာလဲဆိုတာပျောက်ဆုံးနေရတာကြောင့်ရှေ့ပြောင်းချီချသူတွေဒုက္ခသည်ကလေးတွေအတွက် Peace to အဖွဲ့ကိုတည်ထောင်ခဲ့တာပါဒီကရင်ကျင်းမှုဘာသာစကားစာရီနဲ့ကျွမ်းဝင်ဖြစ်စီတာကြောင့်လဲဘာသာစကားနဲ့ပတ်သက်လို့အခက်အခဲရှိသူတွေအတွက်ဒီအဖွဲ့မှာပါဝင်ရတာဟာအလွန်အကျိုးရှိစေပါတယ
်နိုင်ငံပေါင်း22နိုင်ငံကအသက်ဆယ်နှစ်ကနေ24နှစ်အထွန်းမှာရှိသူတွေနဲ့ဖွဲ့စည်းထားတဲ့ဒီတချင်းသပင်ဒီဆိုတဲ့အဖွဲ့ဟာအမေရိကရဲ့အရှေ့မြောက်အရက်မှာရှိတဲ့မိန်ပြည်နယ်ပေါ့လန်မြို့မှာအခြေစိုက်ပါတယ
် Portland Maine is a very welcoming
လူငယ်နှစ်ပေါင်းများစွာကလေးကပေါ့လန်မြို့လေးဟာရွှေပြောင်းချီချလာသူတွေကိုကြိုဆိုလာတာပါအခုဆိုရင်လည်းအမေရိကနောက်တောင်ဘက်ဂွန်ဂွန်နဲ့အင်္ဂလာကရွှေပြောင်းချီချလာသူ300လောက်ကိုလက်ခံထားပါတယ
်ဖူလန်မှာအဖွဲ့အတွက်တချင်းတွေရေးသားပေးတယ်လို့အဖွဲ့ဝင်တွေကလည်းသူတို့ကြိုက်တဲ့တရားတွေကိုရွေးချယ်ကြပါတယ်
The songs really have to do with peace.
ညီညာရေးမေတ္တာတရားနဲ့ပြိပခါတွေရောပါလာစေတဲ့အကြောင်းအရာမျိုးကိုပဲရေးရတယ်။ဒီကလေးတွေကကြမ်းဖက်မှုတွေစစ်ပွဲတွေဖြစ်ပွားရာခြေစားကလာကြတာဆိုတော့ အဲ့ဒါတွေကသူတို့ဘဝပေါ်တည်ရောက်မှုရှိတာကြောင့်ပ
ါဒါလို့တချင်းတွေဆိုကြတာကြောင့်ခွန်အားတွေဖြစ်စေတယ်လို့အဖွဲ့ဝင်တွေကပြောပါတယ်အီရက်ကလာတဲ့အဖွဲ့ဝင်ဖတီမာလမ်လူးမ်က
When I sing on stage I feel empowered.
Simoma the chin sore ka khon a tet jwa la ba de. The cha tu ri bi de chin na thon nae kha ma le chuma lo bae thru khon a re phit se bi a pyaung le atwet saung ya cha ba le me.
Phi sin tu the chin tan myan ti so re a phoe win ni ya nyin nyin yi atwet mi ta su win ni a phit ne si long ja de lo le pyo ja ba de khmyar. American ပြည်အောင်စုမှာနွေရာသီကာလပွဲတော်တွေပြိုင်ပွဲတွေကျင်းပကြတာမှာထူးထူးဆန်းဆန်းတွေလည်းရှင်ပြန်ကြလေရှိပါတယ်ခြေချောင်းချင်းချိတ်ဆက်ပြီးတော့လဲတာဘာကာကိုအမြင်စားတာညုတ်သည့်အဆက်စားတာစားတာတွေလည်းပြန်ကြပါတယ်ပို့ထူးကြတာကတော့ Cherry အစ်မဟုတ်ပြိုင်ပွဲပါ Cherry စိတ်ကိုပါးစပ်နဲ့ဝေးဝေးထိရောက်အောင်မှုတ်ထုတ်တဲ့ပြိုင်ပွဲကို Auckland မှာကျင်းပလာတာရာစုနှစ်ဝက်လောက်ရှိပါပြီအခုအခါမှာတော့ကဘာတဝမ်းကလူတွေလည်းဒီပြိုင်ပွဲမှာပါဝင်ဆင်နွှဲကြပြီးသူတို့ရဲ့အရေးချင်းကိုပြသကြပါတယ်ဒီနေ့2019ခုနှစ်ပြိုင်ပွဲမှာချန်ပီယံဆုရသွားသူကေဗင်ဘတ်ဆိုရင်ဒီပြိုင်ပွဲမှာနှစ်တိုင်းပါဝင်ခဲ့တာဖြစ်ပြီး 16.5 မီတာအကွာဝေးထိရောက်အောင်ချယ်ရီစိတ်ကိုမှုတ်ထုတ်နိုင်ခဲ့သူပ
ါ I actually started when I was 10 years old
အသက်7နှစ်အရွယ်တည်းကဒီပြိုင်ပွဲမှာဝင်ပြန်လာတာပါအဖေလည်းဒီလိုချယ်ရီစိတ်မှုတ်ပြိုင်ပွဲမှာပါဝင်ခဲ့ပြီးသူကစိုက်ပျိုးရေးလုပ်ပါတယ
်ဂင်းနစ်မှတ်တမ်းဝင်ချယ်ရီစိတ်မှုတ်ပြိုင်ပွဲဝင်နိုင်ဖို့ဆိုရင်အလေးအကျင့်လေးလိုပါတယ်အသက်ကိုပြင်းပြင်းရှူနှာခမ်းကိုဆေးပြီးအဆေ့ကိုမှုတ်ထုတ်မှသာခက်ဝဲဝဲကိုရောက်နေတာပါဒိုင်လူကြီးလီယိုနာဖိုစတာက
The Cherry Pits Fit is open to anybody it's free in the morning starting about 10 o'clock
ပြိုင်ပွဲမှာလူတိုင်းပါဝင်နိုင်ပါတယ်မနေ့7နိုင်လောက်ပြိုင်ပွဲစတင်ပြီးနေ့လယ်လောက်အရောက်မှာတော့အသက်အရွယ်တန်းအလိုက်ပြိုင်ပွဲမှာအဝေးဆုံးရောက်အောင်မှုတ်နိုင်သူ10ဦးကိုစကားတင်ရွေးပါတယ
် Cherry ရဲ့စတင်ခူးတဲ့ဇူလိုင်လလောက်မှာဒီပြိုင်ပွဲကျင်းပတာပါပြိုင်ပွဲဝင်အသက်အရွယ်တွေလည်းမျိုးစုံတာကြောင့်စီကံလည်းအထိုက်အလျောက်ရှော့ပေါက်ပေးထားပါတယ်။ဒါပေမဲ့လည်းပါဇက်ကနေထွေးထုတ်ပြီးတော့ပြန်ရမှာပါ။ပြိုင်ပွဲဝင်သူတူက
I personally think it's kind of fun. My mother doesn't think that
ဒီပြိုင်ပွဲကပျော်စရာကောင်းပါတယ်။မိန်းကလေးတွေနဲ့မသင့်တော်ဘူးဆိုပြီးအမေကတော့ဒီလိုပြိုင်ပွဲမျိုးမပါစေချင်ပါဘူး။ဒါပေမဲ့လည်းအဖေကဘယ်လိုမှုတ်ထုတ်ရသလဲဆိုတာသင်ပြီးတော့အယံပြောပါတယ်။
ပြိုင်ပွဲကျင်းပလာတာဒီနှစ်ဆိုရင်46နှစ်ရှိပြီဖြစ်ပြီးဒါဟာမိသားစုရဲ့အစဉ်အလာဖြစ်လာခဲ့တယ်လို့ပြိုင်ပွဲစတင်ကျင်းပသူရဲ့မျိုးဆက်တဦးကပြောပါတယ်ပြိုင်ပွဲစီဇန်သူ Lynn Sage က
Back in 1974 dad was looking for something to do with
1994 ခုနှစ်မှာအဖေက cherry စေးတွေထွေးထုတ်တာနဲ့ဆက်စပ်ပြီးတော့ပြိုင်ပွဲလုပ်ဖို့စဉ်းစားမိခဲ့တာပါ cherry သီးစားပြီးအစ်စ်တွေကိုထွေးထုတ်တာကြောင့်ဒီအစ်စ်ထွေးထုတ်တာကိုပြိုင်မယ်ဆိုရင်ပိုးပြီးတော့တဘာဝကျပါတယ်ဖျက်သီးစိတ်ဇီးသီးစိတ်တွေလည်းမှုတ်ထုတ်လို့ရပါမယ်ချယ်ရီပဲရွေးဖြစ်ခဲ့တာပ
ါချယ်ရီစိတ်ကိုခဝဝေးရအောင်မှုတ်ထုတ်ပြီးအနံ့ရရင်စုတွေရတာကြောင့်ပြိုင်ပွဲကျင်းပတိုင်းလဲလူစီကားလှတယ်လို့ Sage ကပြောပါတယ်ခင်ဗျာဒီတစ်ခါတင်ပြလိုတာကတော့ American ပြည်အောင်စုသမရဖြစ်ခဲ့တဲ့ George Washington ဟာပျောက်ကြားဆစ်စင်ရေး viewer အကြောင်းလေ့လာသင်ယူခဲ့တဲ့အကြောင်းပါနောက်တစ်ချိန်မှာအမေရိကန်ဒေါ်လာရေးတက်ရဲ့အကြီးအကဲဖြစ်တောင်းဝန်အနှံ့ချင်းခံရတဲ့ George Washington ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့တုန်းကအဲ့ဒီပျောက်ကြားစစ်သင်္ဘောကိုတက်ရောက်ခဲ့ပါတယ
်။ British Colony နယ်မြေတစ်ခုဖြစ်တဲ့ Virginia လက်နက်ကိုင်တပ်ဖွဲ့က British ဗိုလ်ချုပ်ကြီး Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ် George Washington ဟာတူပုံမူကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။အလက်နေတောင်တန်းတွေပေါ်က British တပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီး Braddock ဟာ Ohio မြစ်ဝမ်းကိုသိမ်းပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့ရေးစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်
။ကဝင်းကြီးအနီဝစ်ဆင်ထားတဲ့ British စစ်သားတွေဟာအလက်နေတောင်တန်းတွေကိုကျော်ဖြတ်ခဲ့ကြစဉ်မှာ Indian တွေရဲ့ပျောက်ကြားဗျူဟာကိုအသုံးပြုပြီးတိုက်ခိုက်တဲ့ပြင်သစ်တပ်ဖွဲ့တွေကိုယင်ဆိုင်ခဲ့ရပါတယ်။ British တွေလောက်အင်အားမများပေမဲ့ပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလင်းမြန်ရွှေ့ပြောင်းပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့တာပါ။အဲ့ဒီအတွေ့အကြုံတွေကိုရရှိခဲ့ပြီးတဲ့နောက်20အကြာ1955ခုနှစ်မှာ Continental လွှတ်တော်ကနေ George Washington ကို British Colony နယ်မြေတွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ Continental တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးရာထူးကိုပေးအပ်ခဲ့ပါတယ်
။ဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာ American ပြည်ထောင်စုသမရအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လည်းအတိအမှတ်ပြုခံရသူဖြစ်ပါတယ်။
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီတစ်ပတ်တော့ COVID-19 ရောဂါလို့လူတွေကိုကူးစက်တဲ့ coronavirus ပိုးတွေအကြောင်းကြားကြရမှာပါ။မြမတော်ရင်တရိတ်ဆန်တွေကနေလူဝန်အန္တရာယ်ပေးတဲ့ virus ပိုးတွေအကြောင်းလေ့လာနေတဲ့ဒေါက်တာအောင်တန်းတို့ကိုဝင်ရောက်ပြီးတင်ပြပေးပါမယ်။
ကိုရိုနာဗိုင်းရပ်စ်ကတော့ဒီ family အကြီးပေါ့နော်အမျိုးသားတစ်ခုပါကိုရိုနာဗိုင်းရပ်စ်အောက်ထဲမှာလည်းဒီမှာ group တွေအများကြီးရှိသေးရပေါ့နော် alpha beta gamma ဆိုပြီးမျိုးစုံရှိပါသေးရဲ့အဲ့ထဲမှာမှဒီကိုရိုနာဗိုင်းရပ်စ်ကကြာ beta ကိုရိုနာဗိုင်းရပ်စ်အမျိုးအစားဖြစ်ပါတယ
် Latin father နဲ့တရဖူဒါမှမဟုတ်ပန်းခွေကိုကိုရိုနာလို့ခေါ်ပါတယ်လူတွေမှာတွေ့ရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအကြောင်းပထမဆုံးလေ့လာသူတွေဖြစ်တဲ့ Scottish ပိုးမွားဗေဒပညာရှင် John Hamilton နဲ့ British ဆရာဝန် David Tarrell တို့ကဒီနာမည်ကိုပေးခဲ့ကြတာပ
ါ Coronavirus ရဲ့ structure ကထူးခြားတယ်သူက lonely တဲ့မှာအပေါ်မှာ twin သီးလိုစူးကျွန်လေးအများကြီးရှိရဲ့စူးကျွန် protein လေးရှိရဲ့စူးကျွန် protein လေးကလူခန္ဓာကိုယ်ထဲဝင်တဲ့အခါကျရင်လူခန္ဓာကိုယ်မှာရှိတဲ့ receptor ဒီကျွန်တော် cell တွေပေါ်မှာရှိတဲ့ receptor နဲ့သွားချိတ်ဖို့ဟိုလိုအပ်တယ်ပေါ့နော်အဲ့လိုချိတ်ပြီးမှလူရဲ့ခန္ဓာကိုယ် cell ထဲဝင်လို့ရတယ်သူကအဲ့လို crown ပုံစံဖြစ်နေလို့အဲ coronavirus ရဲ့အတိအပြာ crown virus ပေါ့နော်အဲစူးကျွန်နေကြ crown virus လို့ခေါ်ရပ
ါ virus ရတော့အများကြီးပေါ့နော်ဒီထဲမှာမှအဲ့ဒီကလူသိများတဲ့ coronavirus အကြောင်းနည်းနည်းပြောပြပေးပါဘယ်နှခုလောက်ရှိလဲ
coronavirus ကတော့အရင်တည်းကပြန့်နေတဲ့ virus ပါလူတွေလည်းမဟုတ်ဘူးတိရစ္ဆာန်တွေမှာလည်းပြန့်နေဒီ coronavirus ဆိုရင်အဓိက world တို့အကြောင်းတို့မှာဖြစ်နေတာကြပြီးနှွားမှာလည်းမျိုးစုံဖြစ်တယ်ပေါ့နော်အဲ့ထဲမှာမှလူတွေကိုဖြစ်တာကြတော့ beta coronavirus တွေပါအရင်တုန်းကကြတော့ SARS ရယ် MERS ရယ်ဖြစ်ပေါ်ရပေါ့နော် SARS ကကြတော့2003တုန်းကဖြစ်တာပေါ့နော်သူကအကြောင်းကတိုးကနေတဆင့်လူတွေကိုကူးရလို့ပြောရယ် mask ကကြတော့2012မှာဖြစ်တာပါသူကလင်းတော့ကနေကလောကနေလူတွေကိုကူးတာပါအခု2019 covid-19 ကကြတော့လင်းတော့မှာ corona virus ဆိုတော့တွေ့ရဒါပေမဲ့လင်းတော့ကနေတဆင့်ကြားကန်တတဝါ reservoir တတဝါရှိုံမယ်အဲတတဝါကတော့ဘာဖြစ်မလဲမသိသေးပါဘူးအဲ့ဒါလေးလာစမ်းသပ်နေဦးမှာပဲခင်ဗျဆိုတော့အိုကိုရိုနာဗိုင်းရပ်စ်အနေနဲ့ကသူနေက alpha beta gamma delta ဆိုပြီးမျိုးစုံရှိရယ်အခုကိုရိုနာဗိုင်းရပ်စ်ကကြာတော့အဓိကလင်းတော့ကနေတဆင့်ကူလာနိုင်တဲ့ဟာပေါ့နော်လင်းတော့ကနေတဆင့်ကူတာ alpha နဲ့ beta မှာကူရယ်အခု beta ဟာမှာကြာတော့လင်းတော့ကနေတဆင့်ဂျားကန်နေရှိမယ်လူရင်မဟုတ်ပါဘူးတခြားဂျားကန်တတဝါရယ်လည်းရှိရယ်ဟိုတချို့ကကြာတော့တင်းခွေချက်ကဂျားကန်နေဖြစ်နိုင်တယ်လို့ပြောရယ်အဓိကအဲ့ဒါပြောရရည်ရွယ်ချက်ကတင်းခွေချက်မှာတွေ့ရယ်ကိုရိုနာဗိုင်းရပ်စ်ကအခုတွေ့ရယ်ကိုဗစ် -19 နဲ့ဆိုရင်သူကဂျီနုံး level မှာဆိုရင်96ရာခိုင်နှုန်းထိဆင်းနေဒါပေမဲ့အဲ့ဒါပန်ဂိုလင်ဗိုင်းရပ်စ်လားဆိုတော့လေအဲ့ဒါတအားမပြောနိုင်သေးဘူးကျွန်တော်မွေးမှာတွေ့ရယ်ဒီကိုရိုနာဗိုင်းရပ်စ်ကလည်းအခုလူရယ်ကိုဗစ် -19 နဲ့လည်းဆင်းနေဒါပေမဲ့ဆင်းတာပဲရှိသေးရယ်မွေးရနဲ့တဆင်ဂျားခန်နဲ့လာပြီးကူးရလို့ပြောလို့မရတော့
ဒီကိုရိုနာဗိုင်းရပ်စ်ပေါ့နော်ဆောစောလင်းလို့မှတွေ့တယ်လို့ပြောတာလင်းလို့မှမြန်မာနိုင်ငံမှာလည်းမျိုးစိတ်6ခုတွေ့တယ်လို့ပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါအောင
်ဟုတ် project အကြောင်းပြောရရင်သူက predict project ပေါ့နော် predict ဆိုရဲ့ data ကဂျောကအသစ်တွေကိုကြိုတင်ခန့်မှန်းတာအဓိက American အစိုးရကfunding လုပ်ပေးတဲ့ project ပါ2015ကနေစရယ်သူ9နှစ်တာကာလလုပ်တယ်ခင်ဗျရှာဖွေရာကတော့ဖအံကကူရရယ်ရန်ကုန်ကလော်ကားမှာပါအခုအဓိကတွေ့ရတော့ဖအံကကူနေမှာ virus အသစ်တွေတွေ့ပါတယ်ခင်ဗျဒီ virus အသစ်တွေက6မျိုးအကြာတော့မြန်မာပြည်နေနဲ့ရောကမ္ဘာနေနဲ့ရော first time တွေ့ရကမ္ဘာပေါ်မှာ first time တွေ့ရ corona virus 4မျိုးပါနောက်တဲ့2မျိုးကတော့တခြားနိုင်ငံတွေမှာတွေ့ထားဘူးသားပါစုစုပေါင်း6ခုပါခင်ဗျ
တက်တွေ့တဲ့6ခုတွေကလူတွေအတွက်ကိုအန္တရာယ်ရှိနိုင်တဲ့ virus မျိုးများပါပါလိုက်တယ်မှာ
ကျွန်တော်တို့6ခုလုံးကိုစမ်းကြည့်ရဲကျွန်တော် level လေးစစ်တယ်ကျွန်တော်တို့တခြားစမ်းသပ်မှုတွေပြီးရဲ့အချိန်မှာဒီ6ခုလုံးကတော့လူတွေကိုအခုလောလောဆယ်အချိန်မှာတော့ကူးစက်နိုင်တဲ့ရောဂါပေးနိုင်တဲ့အခြေအနေရောမရှိသေးပါဘူးပေါ်ကျင်းလို့တဲ့အချိန်မှာတော်အန်ဒရိတ်ဆန်မျိုးပဲ sample စစ်တာမဟုတ်ပါဘူးခင်ဗျလူတွေကိုလည်းစစ်တယ်ဖမ်းမှာဆိုရင်ဒီလင်းနို့ဂူဆိုတာရှိရဲအမှားတန်းချီလောက်တဲ့ဒီလင်းနို့ရေရှိရဲအဲလင်းနို့ဂူတဲကိုဝင်ပြီးတော့ချီချုံတဲ့အလုသမာရေလည်းရှိရဲတိုးကွန်လည်းစစ်လို့တိုးမိသားစုကိုလည်းစစ်တယ်ဒီကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာမတွေ့ဘူးတိုးပြီးခဲ့နှစ်ကဖျားဘူးလားဆိုတော့ဖျားဘူးရဲဒါပေမဲ့ရိုးရိုးတုတ်ကွေးရောဂါနဲ့ဖျားဘူးပါပဲတွေ့ရှိပါခင်ဗျ
နော်မြန်မာနိုင်ငံမှာလည်းဒီတော်ရိုင်းတရိစံနေနဲ့ထိတွေ့နေတဲ့လူတွေအများကြီးပေါ့နော်ဆိုတော့တန်တရားလေးနည်းနည်းပြပြပေးပါဘယ်လောက်ဆိုးရင်စရာကောင်းတယ်လဲပေါ့နော
်အခုကျွန်တော် virus တွေဖြစ်လာတဲ့တောက်လျှောက်ကကိုယ့်ရဲ့ဆိုတာနဲ့ယောဂအကြီးထားဖြစ်မှာတော့မဟုတ်ဘူးနေရာရဲ့အချိန်ရဲ့ကြားခံနေအကုန်လုံး right time right place right person အားလုံးစုံညီဝါမပဲ virus ကပုံစံပြောင်းပြီး mutate ဖြစ်ပြီးတော့အခုလိုကပ်ရောဂါဖြစ်လာနိုင်တာပါဆိုတော့စားတောက်တောက်တောက်အောင်နဲ့လည်းမရသေးဘူးခင်ဗျာ ecosystem ဒီ gear စနစ်တွေကိုလည်းထိန်းသိမ်းဖို့လိုတယ်ဥပမာတောကတောထဲမှာနေပြီးတော့လူတွေကလူတွေဘက်ချမ်းမှာနေမယ်မဟုတ်ရင်တောကကနေလူတွေဘက်ကိုရောဂါကြီးကူးတန်းလာနိုင်တာပါခင်ဗျာ
ဆရာအများကြီးတရီထားမှာပေါ့နော
်ထားမယ်ဟုတ်
ဆန်းဆန်းဒီလူတွေကိုကူးဖို့လို့တဆင့်ဆင့်ပြောင်းလာတယ်ဆိုတာနည်းနည်းလေးရှင်းပြပေးပါဒီကိုရိုနာဗိုင်းရပ်စ်ကဘယ်လိုမျိုးကူးလာနိုင်လဲဆိုတာ
အခုလောလောဆယ်ရှေ့မှာဖြစ်တဲ့ SARS or MERS ကကျွန်တော်လင်းတို့ေမှာဒီကိုတဲ့ virus မျိုးစုံရှိပြီးသားကိုရိုနာဗိုင်းရပ်စ်အပြင်တခြား virus တွေလည်းရှိရုံနဲ့ဒါပေမဲ့သူ့အနေနဲ့ကသူ့ကိုယ်သူရောဂါမဖြစ်ဘူးဒါပေမဲ့တောကောင်ရောင်းတဲ့နေရာကြီးမှာမှလင်းတို့ေအပြင်တခြားတောကောင်တွေရှိမယ်အရင် SARS ကိစ္စမှာဆိုရင်သူကလင်းတို့ရဲ့ကြောင်ကတိုးရဲ့ကိုထားရဲအဲ့မှာလင်းတို့ရဲ့ဘလို့ဖြစ်လဲဆိုတော့ပုံမှန်အချိန်မှာယောဂရေကိုမပြန့်ပွားနိုင်တယ်ဆိုပေမဲ့သူကလောင်ရင်ထဲမှာလောင်ကျောက်ထဲမှာထားတဲ့အချိန်ကျရင်သူက stress အရင်ဖြစ်ပြီး stress ဖြစ်တဲ့အချိန်ကျမှ virus တွေကတခြားလူတွေစီကူရောကူရဲ့အချိန်မှာမှအဲ့မှာကြောင်ကတိုးနားထားမိကြောင်ကတိုးစီကူရောအဲ့မှာကြောင်ကတိုးမှာလည်းသူ့ရဲ့ biology system ရှိမယ်ဟိုတိုက်ထုတ်နိုင်တာလည်းရှိမယ်မတိုက်ထုတ်နိုင်တာလည်းရှိမယ်အဲ့မှာဖျားနေတဲ့ကြောင်ကတိုးကိုကျွန်တော်ကစားမိတဲ့အချိန်မှာကျွန်တော်စားယောဂါစားရတာပါဆိုတော့သူကပုံမှန်ကိုရိုနာဗိုင်းရပ်စ်တွေရှိနေတာကနေဥမာလင်းတို့စားရင်ကျွန်တော်တန်းဖြစ်မလားဆိုတော့ဖြစ်ချင်လည်းဖြစ်မယ်မဖြစ်ချင်လည်းမဖြစ်ဘူးကျွန်တော်ခုနပြောလို့ right time right place right person ဆိုရဲ combination အကုန်လုံးပါတ
ယ်ဒေါက်တာအောင်တန်းတို့ရဲ့ပြောကြားချက်လည်းပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့နည်းတင်ရကျွန်တော်ကိုဒီမှာပဲပြန်လာလိုက်ပါမယ်နောက်တစ်ပတ်မှာ
ကနေတနေ့တာနောက်ဆုံးသတင်းတွေကိုအီးမေးလ်ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကိုအီးမေးလ်သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့အီးမေးလ်လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေVOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကန့်သက်ထားတာတွေကိုပြန်ပြီးတော့ဖြေလျှော့ပေးနေချိန်မှာပဲနိုင်ငံအများပြားမှာစီးပွားရေးအခြေအနေကတဖြည်းဖြည်းဆိုးဝါးလာနေပါတယ်။ဥရောပကစီးပွားရေးအချက်အချာဖြစ်တဲ့ဂျာမနီနိုင်ငံရဲ့စီးပွားရေးဟာ22ရာခိုင်နှုန်းကျဆင်းသွားပြီးပထမလေးလပတ်ထဲမှာပဲစီးပွားရေးဆုတ်ယုတ်လာတာဖြစ်ပါတယ်။ဒီယောဂါဒဏ်ကိုအကြီးအကျယ်ခံစားရတဲ့အမေရိကန်နိုင်ငံမှာတောက်ကြနေအထိဆိုလူပေါင်း13,000ကျော်အကူးဆက်ခံရပြီး16,000ကျော်သေဆုံးခဲ့တယ်လို့အမေရိကန်ခြေဆိုင် John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်မှုတွေဖြစ်ပွားနေပြီးအာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ပြီးမဆနိုင်ပဲဖြစ်နေပေမဲ့အမေရိကန်အစိုးရကအာဖဂန်မှာရှိတဲ့အမေရိကန်တပ်သားထောင်ပေါင်းများစွာကိုပြန်ပြီးရုပ်သိမ်းပေးမယ်လို့သဘောတူထားတဲ့အတိုင်းလှုံ့ဆော်ဖို့ရှိနေပါတယ်။ဇူလိုင်လလယ်လောက်မှာတပ်သား 8,600 လောက်ပဲခြံထားမှာဖြစ်ပြီးလာမယ့်နှွေဦးရာသီမှာအမေရိကန်နဲ့မဟာမိတ်တပ်တွေအားလုံးအာဖဂန်ကထွက်ခွာပြီးအမေရိကန်နဲ့ကာလအကြာရှည်ဆုံးပါဝင်နေတဲ့စစ်ပွဲအဆုံးသတ်ဖို့အတွက်လှုပ်ဆောင်မှာဖြစ်ပါတယ်။မေလ14ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံအရေးတကယ်ပိတ်ဆွေးနွေးပွဲပြုလုပ်ခဲ့တာကိုဗြိတိန်နိုင်ငံကကြိုဆိုကြောင်းဗြိတိန်နိုင်ငံချန်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဂျွန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးကိုဗစ် -19 ရောဂါအကြောင်းလူမှုအသိပညာပေးလုပ်ငန်းတွေလုပ်နေတာတွေစီးပွားရေးပြန်လည်ကုစားဖို့လှုပ်ဆောင်နေတာတွေအပါအဝင်ဒီကယောဂါတုံ့ပြန်ရေးလုပ်ငန်းတွေမြန်မာနိုင်ငံမှာလှုပ်ဆောင်နေတာကိုကောက်မွန်တဲ့လှုပ်ဆောင်ချက်ဖြစ်မြင်ပေမဲ့ရခိုင်ပြည်နယ်ပဋိပက္ခတွေကတော့အကာအကွယ်မဲ့နေသူတွေအတွက်ကိုဗစ် -19 အန္တရာယ်ပိုးပြီးရှိလာစေတယ်လို့ပြောပါတယ်။မဏိပူရနဲ့အာတန်ပြည်နယ်တွေထဲအိန္ဒိယဗဟိုအစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့ဝင်22ဦးကိုတောက်ကြနေမှာမြန်မာနိုင်ငံကအိန္ဒိယကိုလွှဲပြောင်းပေးခဲ့ပါတယ်။အိန္ဒိယရဲ့တောင်းဆိုချက်ကိုပထမဆုံးချိန်ဖြစ်နဲ့မြန်မာကလက်ခံပြီးလွှဲပြောင်းပေးတာလို့လဲ Indian Express သတင်းမှာဖော်ပြပါတယ်။လွှဲပြောင်းပေးသူ12ဦးဟာမဏိပူရပြည်နယ်ကဖြစ်ပြီး
အိန္ဒိယဗဟိုအစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့ညီညွတ်သောအမျိုးသားလွတ်မြောက်ရေးတပ်ဦးပြည်သူ့တော်လှန်ရေးပါတီပြည်သူ့လွတ်မြောက်ရေးတပ် PLA နဲ့ KYKL တို့ကဖြစ်ပါတယ်။စနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှန်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာတက်ပ
ါ This program has come to you from the Voice of America, Washington.